to the Voice of America in Burmese.
Washington Review in American Tangani, Natana April and Nesset Tangye, Jetabrini Manakin season Rego, Yamasano Jimene, Chonaigani Kononaiti, Lainomita Nesseli Lizen and Gazette, Laila Mita Dia Guze Rugani, Tong and Penny Babin. Jama Kimutapa, Timanakin the Nenrego, Gu Yemen Tonet with Yopia Pivame. Europa Dama, Coronavirus Kayogaha, Gusamu, Jasenira, Tamamho. Sematobe tingi ni le pomyo tui ni abime. Di yoga buha lure jama. A chen toja sepi shini nai ne lu. The luisho kaba jama ye pue jigega. Podopuni ma tri pelai pare. Nanga miasu ma. Di kayoga ha. Akuma kana u seme shini de the lu. Di kayoga dango sozong kangere nanga de choma le. Yoga aku se kanadu uye. Bobi dola ni rago. Aku sabi mianya rajao. Tri tajabu. The yoga saya, Geneva Nason, Trenza Shinin Burma, WHO Jige, Tedros, Gabriel Seska, Pioja Laitaba, Named Mabe Nirane, Lujin Kakawani, Losa Muriga, Nanga Amyapia Ma, Coronavirus Yoga, Gusep Janamugo, Gangong Tasi Nangera Pibi, Aguro, the Losa Mujang, Jalade, Jalagani, Pieshamuri Lopo de Senza Larago, Triniabi, Daha, Achizong, and the Erega, the Kupia de Lule Piobari, Taja, Sisipo, Dija Quenibo, Yoga Shinrinet, Tidri Sassam Hidurai, Dija Queni, Tipe, Sanchibo, Bawen, Taruisho, Jama Isaya, Jampeja Drigo, Nangandai, Laina Jabule, Taiton Lipari, John Hopkins, Tekado Sitanya, Bodopunema, Gabatalo, Coronavirus Yoga, Gusa Kaya du Banga, Natan Chow Danger, Shila Nibi, Tisoma du Banga, Tatain Shatanjo, Shinidaba. American Tamara, Trump saw up when in it. The Rujo Gaba, Jama Yi Puji, Tatabi, Jambu Murigo, Yasin Tali Dana Patepi, Jambi Senza Bimen, Udumyon and Jang, the Rujo Jige, Tedros Gabriel Seska, Borufuni Mapiovari, Gaba Kayogaji Santa Sibune, a Tedrigo Kate and Bodre, T. Jambu Migo Diga, Tompura Chichang and Piovari, Akuso in Africa, the Chu Dida in it, America that live in it, Tamwin, Dita, Nangandrima. Coronavirus yoga kusamu sabiro, dola ni raja, sepuzia gondalo, nanga miabia male, tika yoga, kuma, a sabai single yola ratunia relu, WHO jigega piobari, and now Europa nanga de choma, ti yoga kusamu no jasena, tamamo, domra ve nyene, yela canantria bime, tika yoga ha, dojan shinima pitedre, a ma makana in jaune piobari. Pakistan nanga, coronavirus kayoga tepia yima, American ga akuni pe melo, tamara Donald Trump ga, Pakistan winijo Imran Khan ne, bodupune telephone ne setu pyoja jaima, gari pe lai pare, coronavirus kayo ga taipya ye dwe, dongjan sangya ya ma yo, siwa ye tikai mu anezong pya ma, nanayga aturugwa letwe lo sang toa ma pya chao, tamara Trump ne winijo Khan do, tabo duge cha re lo, tamara imbiro ga topya ne chenya jan ma pobya tha pare, American nanga ma tikayo ga tanjao, At the bomb yasa, Songshong Keretre, Pakistan Nangan Dariga, one net Jiguya Jong, Pakistan Wunijo Junga Piobari, Dioga Tapia Yetre, American Gap, Pakistan Dre, Akuni Pit, Dollar Sedanjo, B. Melucina Taraba. American Tamara Donald Trump Ye, Iran Dre Bar at Rensagago, Iran Becca, Shinshin Lenin Titan Nelu, American Gawi Tana Titan Yashiriga, Potupune Mapiojale Bari, Basham Penegui Titama, Bigger at the Rimbate. Iran and American Jira Temori, Taitai Gripi, Tatanari Picker and Nama, Iran Temori go, Conditional Military Strikes, Achini Yat Si, Taikai Computer, and Main Diego, American Tamara Donald Trump Ga, Bodupunima, Chama Pilai Bari, Tigelo Deep in Levian Dema, American Temori go, Iran Becca, now Shepi, Handa Muri, Low Lying, Iran Sitemo, Manamiago, Pitcha, Piasi Piapodre, American Jira go to Main Pigerello, Tamara Trump ga Bodupune Dredama Jibare, Iran ye Paramazo, Sita Taung Gangan Chorugo, Iran ga Gababat Lanego Lutten Gerelo, Iran Tonay Santa ga Piobare.
American time, and a pet Yamavada season ago, and a town I gane conanaiti, Linomida Nestle, Kilohats, Dinne Titonia, Linomida Lese, Kilohats, Conde Titonia. 5.50 kHz 5.85 kHz ိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဧပြီလ20ရက်နေ့ကကုလသမဂ္ဂအမှတ်တံဆိပ်ထင်ထင်ရှားရှားပါရှိတဲ့မော်တော်ယာဉ်တစ်စီးပစ်ခတ်တိုက်ခတ်ခံရတဲ့အတွက်ဖြစ်တဲ့ရှုတ်ချကြောင်းဧပြီလ22ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်တရထုတ်ပြန်ခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဝန်ထမ်းတူသေဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတူဒဏ်ရာရရှိခဲ့တဲ့အဲ့ဒီတိုက်ခတ်မှုဖြစ်ပွားချိန်မှာတိုက်ခတ်ခံရသူတွေဟာ COVID-19 ရောဂါတိုက်ဖျက်ရေးမှာပါဝင်လှုပ်ဆောင်နေတယ်လို့သိရှိနားလည်ထားကြောင်းဒီဆိုးရွားတဲ့လူရက်ကအကာအကွယ်မဲ့အရသားတွေကိုအကာအကွယ်ပေးဖို့လိုအပ်နေတာနဲ့ရခိုင်ပြည်နယ်အတွင်းအပြစ်ခတ်ရဲဆဲဖို့အပူတပြင်းလိုအပ်နေတာတွေကိုထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega ကပြောပါတယ်။ဒီလိုရဟာ virus ပြန့်နေတာကိုတားဆီးဖို့တကမ္ဘာလုံးကကြိုးပမ်းအားထုတ်နေတာကိုအနောက်ရှက်ပြလိုက်တာပဲလို့လည်းဖော်ပြထားပါတယ်။ကြေညာချက်မှာဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးပြဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့မြန်မာအာဏာပိုင်တွေကိုတိုက်ထွန်းထားပြီးကျမ်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအလုပ်လုပ်နိုင်ရေးအတွက်ချင်းချမှုအနေနဲ့လုပ်ခဲ့တဲ့အချိန်လေးအခုတို့အချိန်မှာပိုပြီးလိုအပ်နေပါတယ်လို့လည်းပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနောက်တည့်ရက်ဧပြီလ21ရက်နေ့မှာတော့မြန်မာနိုင်ငံသားဝန်ကြီးဌာနကဒီဖြစ်ရပ်အပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကောက်ွယ်တားဆီးမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဧပြီလ22ရက်နေ့မှာပဲ WHO ကတိုက်ခိုက်ခံရတဲ့နေရာနဲ့မဝေးတဲ့နေရာမှာ CPS ပို့သက်ဆေးကုမ္ပဏီကစစ်ပစ္စည်းတွေတည်ဆောင်လာတဲ့ကာဒစီပြစ်ခတ်ခံရတာကြောင့်ရမောင်းတည်ဆုံးပြီးတူးတူတန်ရရှိခဲ့ပါတယ်ရခိုင်ပြည်နယ်တွေမှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုတိုက်ပွဲအတွင်းအရက်သားတွေထိခိုက်တည်ဆုံးတိုင်းမှာလည်းတပ်နဲ့အေးအေးတစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပြောဆိုနေကြပါတယ်ခင်ဗျအရှိတောင်အရှာဒေသတွေကနိုင်ငံတော်တော်များများကိုရိုနာဗိုင်းရပること ပြန်နေတာကိုထိန်းချုပ်နိုင်ရေးအသွားအလာတွေကိုတင်းတင်းကြပ်ကြပ်ပိတ်ထားချိန်မှာပဲဗီယက်နမ်နိုင်ငံကတော့အသွားအလာပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့မှဖြစ်ပါတယ်။ virus ကူးစက်မှုပေါင်း300အောက်မှသာရှိပြီးသေဆုံးသူမရှိတဲ့ဗီယက်နမ်မှာဘယ်ပြည်နယ်မှာမှအခုအခါ virus ကူးစက်ခံရဖို့အထူးစိုးရိမ်ရတဲ့အခြေအနေမရှိတော့ဘူးလို့ဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖာကဗဒုနီကကြေညာခဲ့ပါတယ်။ virus ကူးစက်မှုဖြစ်ပွားချိန်မှာဗီယက်နမ်နိုင်ငံဟာလူထောင်တောင်းချီပြီးတရားခွဲစောင့်ကြည့်ခဲ့တယ်လို့ထိတွေ့ခဲ့သူတွေရဲ့နောက်ခြေအခံလိုက်တာနဲ့ယောဂဆန်သက်ရှာဖွေဖော်ထုတ်တာတွေလည်းကြကြပြက်ပြက်လုပ်ခဲ့တာကြောင့်ယောဂထိကျုံရင်မှာချီကျူးခံတရရနိုင်ငံလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာယောဂဆန်သက်စစ်ဆေးမှုပေါင်း 38,000 ကျော်ဖြစ်လုပ်ခဲ့ပြီးကုသသူ190နီးပါးရှိတာကြောင့်ကုသမှုတစ်ခုအတွက်ဆန်သက်စစ်ဆေးမှု690ကျော်လုပ်ခဲ့တဲ့သဘောလည်းဖြစ်ပါတယ်။ဆန်သက်စစ်ဆေးမှုနဲ့ယောဂကုသမှုအကျိုးအစားအရကမ္ဘာမှာထိုင်ဝမ်ပြည်ရင်အများဆုံးလှုပ်ဆောင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။ဧပြီလ22ရက်နေ့ကကြာရောက်တဲ့မြေကမ္ဘာနေ့မှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကကမ္ဘာတဝန်းကတရားမဝင်ဒေါ်ယန်ဒရိတ်ဆန်ဇေရီကိုပိတ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။ဒေါ်ယန်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားခြင်းရဲ့အန္တရာယ်အကျိုးဆက်ကိုလည်းဝန်ကြီးပွန်ပေယိုကအလေးပေးပြောကြားခဲ့ပြီးလူသားတွေစားသုံးဖို့ဒေါ်ယန်ဒရိတ်ဆန်တွေကိုရောင်းချနေတာကလူသားမျိုးဆက်အတွက်အန္တရာယ်များသလိုကာယရောဂါတွေကူးစက်ပြန့်ပွားစေတာကြောင့်ဒေါ်ယန်ဒရိတ်ဆန်ဇေရီကိုအပြစ်တိုင်ပိတ်သိမ်းပေးဖို့တရုတ်နိုင်ငံပါဝင်တခြားနိုင်ငံတွေကိုဝန်ကြီးပုံပီယိုကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှကျော်အန်တိုနီယိုဂူတာရက်စ်ကလည်းသူ့ရဲ့တဝန်လာမှာကမ္ဘာကြီးပူလွေးစေတဲ့ဖန်လဝင်တန်းခွေရဲ့တည်ရောက်မှုတွေဟာအခုချိန်ဆိုင်နေရတဲ့ကပ်ကဘာလိုပဲလူမျိုးဘာသာမရွေနေရာဒေသမရွေတည်ရောက်မှုရှိနေတယ်လို့သတိပေးလိုက်ပါတယ်။ COVID-19 ကာယောဂါကူးစက်ပြန့်မှုကိုဟန်တာတဲ့အနေနဲ့မွတ်စလင်ဘာသာဝင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာရမဒန်ဥပုပ်ကာလခရီးသွားလာခွင့်ကိုပိတ်ပင်တားမြစ်မှာဖြစ်တယ်လို့အစိုးရကအင်ကာနိကကြေညာခဲ့ပါတယ်။ဥပုပ်ကာလမြို့ကြီးတွေကနေထွက်ခွာပြီးမိသားစုတွေစီပြန်ကြမဲ့ပြည်သူသမောင်းများစွာကိုလာမဲ့တောက်ကြံတွေကစားလို့ခရီးသွားလာခွင့်ပိတ်ပင်လိုက်တာပါ။ပုံမှန်ရမဒန်ကာလမှာအင်ဒိုနီးရှားလူမျိုးတွေဟာဘတ်စကာ၊ယထားတွေကိုအသုံးပြုပြီးမိသားစုတွေရှိရာကိုပြန်လည်ရှိကြတာပါ။လူရေတန်း260လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9000ကျော်နဲ့သေဆုံးသူ600ကျော်ရှိပြီးတရုတ်နိုင်ငံပြည်မှာအာရှနိုင်ငံတွေရဲ့သေဆုံးသူအများဆုံးဖြစ်နေတာပါ။ကျသပရီနေ့မနေ့နောက်ဆင်းရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်ပေါ်မှာ မကြာခင်ရက်ပိုင်းကရန်ကုန်စက်မှုဇုန်တွေမှာအလုသမားအများအပြားစုဝေးခဲ့တာကြောင့်ကိုဗစ် -19 ရောဂါပြန့်နှံ့မှာစိုးရိမ်နေတယ်လို့ကိုဗစ် -19 လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မှာစိုးရိမ်နေတယ်လို့အလုသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်လူမှုဖူလုံရေးကြေးပေးထားတဲ့အလုသမားအားလုံးကိုကုသပေးတဲ့အလုသမားဆေးရုံမှာကိုဗစ် -19 တန်တရားလူနာတွေစောင့်ကြည့်ဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့ယာယီဆေးရုံအုပ်ကြီးကိုဆက်သွယ်မေးထားပါတယ်
။ကျွန်တော်တို့အခုကတော့ကြိုးတော့ပြင်ထားတာပေါ့နော်။ပြင်ထားရဆိုတာဆိုကြပါစို့ရဲ့အဲကျွန်တော်တို့စီကိုဖြားတဲ့လူနာရောက်လာဆိုရင်ဖြားတဲ့လူနာအတွက်ကိုတည်ထန့်ထားဖို့ခန်းနေကျွန်တော်ဖွဲ့ထားတယ်။ဖွဲ့ထားပြီးတော့အဲ့ဒီလူနာကိုကြည့်ဖို့အတွက်ကိုကျွန်တော်တို့ဒီဘလို့ဆေးမဆော်လို့တခါပြင်ထားတာပေါ့နော်။ပြင်ထားပြီးတော့အဲ့လိုကိုဗစ်တန်ရာရှိတဲ့လူနာကိုစောင့်ကြည့်ဖို့တက်ကိုအခန်းကြီးပြင်ထားပါတော့
အဲ့တော့အဲ့လိုမျိုးပြင်ဆင်တဲ့အခါမှာရောဆရာတို့ဟိုလိုအပ်ချက်တွေဘာတွေရှိလားအကုန်ပြည့်စုံပြီလားဆရာ
လိုအပ်ချက်ကတော့ကျွန်တော်တို့စီမှာကဒီခုနအခြေခံလိုအပ်ချက်တွေဖြစ်တဲ့ PPE ကို mask တို့အဲ့ဒီစာရအားလုံးကတော့ကျွန်တော်စီမှာပြည့်စုံရှိတယ်ဟိုမရှိတာတစ်ခုကတော့ ventilator ပေါ့ ventilator ကျွန်တော်ဆေးရုံကကိုရီးယား ICU မရှိတဲ့အခါကျတော့ ventilator ကိုကျွန်တော်တို့ကဝယ်မထားပြည့်ဘူးကျွန်တော်တို့ကလေအသက်ရှူဆက်ကိုပေါ့နော်ကျွန်တော်စီမှာဥတော်ဆက်အသက်ရှူဆက်ကတစ်လုံးပဲရှိတယ်။အဲဒီစာကိုပဲကျွန်တော်ဖြည့်ထားတယ်။နောက်အဓိကပြဿနာကတော့ကျွန်တော်လူသမားစီမှာကျန်းမာရေးဝန်ကြီးဌာနကလည်းအင်အားခွဲပြရတာဆိုတော့ကျွန်တော်စီမှာဥစားပေါ့ human resource ဆိုတော့အင်အားနည်းရတာမှန်တယ်။အဲ့ဒါတစ်ခုပဲ။ကျန်တာကတော့ပြည့်စုံရှိပါလား
။ဟိုအခုလက်ရှိကူးစက်နေသူတွေထဲမှာဒီဆရာဝန်တွေသူနာပြုတွေနောက်ကျန်းမာရေးဝန်ထမ်းတွေပေါ့လေပါနေတဲ့အခါကျတော့ဆရာတို့ဆေးရုံမှာရောအဲ့လိုမျိုးကျန်းမာရေးဝန်ထမ်းတွေအတွက်ကိုဒီအကာအကွယ်ပေးဖို့အထိအပြည့်အစုံပြင်ဆင်ထားလာပစ္စည်းရောအလုံးလောက်ရှိပါလားဆရာ
။ဟာရှိပါတယ်။အဲ့ဒါတော့ရှင်နဲ့ကျွန်တော်ပြောနေတာ PPE တွေလုံလောက်ရှိတယ် mask တွေလုံလောက်ရှိတယ် glove တွေပါအကုန်ကကျွန်တော်တို့အတွက်အခြေခံလိုအပ်ချက်အကုန်လုံးဟိုပြည့်ပြည့်စုံရှိတယ်။နောက်ပြီးတော့တခါတို့နဲ့ထိတွေ့မှုရှိတော့ကျွန်တော်တို့ quarantine ထားဖို့အတွက်တော့မှကျွန်တော်တို့တိကျနေရာစီစဉ်ထားရတာရှိပါတယ်။
အခုနပြောသလိုပေါ့နော်ဆရာတို့ဒီအသက်ရှူဇက်မှာတော့မလောက်မငါဖြစ်တဲ့တခုပဲရှိတယ်ဆိုတော့တကယ်လို့အခုလောလောဆယ်တော့ဆရာတို့ဆေးရုံမှာလူနာမရှိသေးဘူးပေါ့လေတကယ်လို့ရှိလာပြီးတော့အဲ့လိုမျိုးလိုအပ်လာမယ်ဆိုရောဘယ်လိုမျိုးဆောင်ရွက်ဖို့ဆရာတို့မှာအစီအစဉ်ရှိပါလဲရှင့
်ကျွန်တော်တို့ဒီဆေးရုံကအခုလောလောဆယ်ဒီကျွန်တော်တို့ဒီရိုးစာပေါ့ကျောင်းဝန်ကြီးဌာနရဲ့ guideline တွေတော့ဒီရန်ကုန်တိုင်းတက်မှာရှိတဲ့ဆေးရုံတွေအားလုံးကတော့ဟိုနဟို positive ရိုးစာ COVID-19 positive ဖြစ်သွားပြီဆိုတော့သူကဝေဘာကြီးဆေးရုံတောင်ပလာဆေးရုံဖောင်ကြီးပေါ့သူတို့သတ်မှတ်ထားတဲ့အထူးဆေးရုံကိုလွှဲပြီးညွှန်ကြားထားပြီးသားဆိုတော့ကျွန်တော်တို့ဆေးရုံမှာဒီ ventilator တင်ရတဲ့အဆင့်လောက်ထိလူနာရှိဖို့တော့ပြောင်းလဲထားဘူးကျွန်တော်စီမှာဒီခုနတန်တရားလူနာပဲထားဖို့ရှိထားတဲ့အဆင့်လောက်ပဲရောက်မယ်တကယ်လို့ positive ဖြစ်သွားပြီးတွေ့သွားပြီဆိုရင်ကျွန်တော်ကထပ်ပြီးလူနာကိုထပ်လွှဲပြီးရောက်မှာပေါ့နော
်ဟုတ်ပြီးခဲ့တဲ့ရက်ပိုင်းနေရာလဲဆရာတွေ့မှာပါဒီရန်ကုန်ဒီဆက်မှုဆောင်တွေမှာအလုပ်သမားတွေအများကြီးပဲသူတို့ဆေးရုံတွေဖွင့်နေဆိုပြီးတော့လာကြတယ်ပေါ့လေဆိုတော့ဒါကြည့်ရင်တော့ဒီယောဂပိုးကူးဖို့အတွက်ကအင်မတန်စိုးရိမ်စရာအခြေအနေဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီနောက်ဆက်တွဲရောဆရာတို့ဘာတွေသိရပြီလဲဒီယောဂပိုးကူးတဲ့အခြေအနေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာပြောချင်ပါလဲရှင
်အဲ့ဒီစားတော့ကျွန်တော်တို့ဒီအလုပ်သမားဆေးရုံကလူဖွင့်ဆေးကန်းလူတွေတော့ကဒါအစိုးရနဲ့တိစားပါပဲအဲ့စားတော့လေအဲ့တော့အဲ့ဒီအဖြေကဘယ်ချိန်မှတိမလို့ဆိုကျွန်တော်ထင်တယ်နောက်နှစ်ပတ်နောက်ပိုင်းဆိုတော့ဒီမီလာလောက်မှပဲအဖြေကိုပို့ပြီးတော့တိကျတိရမယ်ထင်တယ်အခုကကြကြံပြီးဆက်ရုံလုံးဝင်ပြန်ဖွင့်ကြတယ်ဖွင့်ပြီးတော့တခါတချို့လည်းပိတ်တယ်တချို့လည်းဖွင့်တယ်အမျိုးမျိုးဖြစ်ပြဒါပေမဲ့ဘာပြော contact တွေကတော့ရှိသွားကြတယ်ပေါ့နော် contact တွေကရှိသွားကြတယ် contamination တွေရှိသွားကြတယ်ပေါ့အဲ့ဒီအချိန်အခုတော့ပေါ်မှမဟုတ်ဘူးနောက်နှစ်ပတ်လောက်ကြာတဲ့ခါကျမှအဖြေကတိကျတိရမယ်ထင်တယ
် so ဟိုဆရာဝန်တယောက်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ကူးစက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာရဲ့စိုးရိမ်မှုကိုဘယ်လိုပြောချင်လဲရှင့
်။ကျွန်တော်ရဲ့စိုးရိမ်မှုပြောမယ်ဆိုရင်တော့လောလောဆယ်ပြောအခဏလေကျွန်တော်ကစိတ်ကိုစိတ်ပူတာတစ်ခုရှိတယ်။ကျွန်တော်ကျန်းမာရေးဝန်ထမ်းတွေကိုအဓိကထိသွားမှာတစ်ခုရှိတယ်။နောက်တစ်ခုကအခြေခံလူရန်းစားတွေမှာပေါ်ပြန်ပေါ်သွားမှာနှစ်ခုရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်ကျန်းမာရေးဝန်ထမ်းတစ်ခုထိဥပမာအနေနဲ့တာကြီးလေးဆေးရုံကိုကြည့်ပါဦး။တာကြီးလေးဆေးရုံမှာတရား positive ဖြစ်ကြတယ်။တဆေးရုံတော့ကွာနီးဝင်တဲ့ခါကျအဲ့ဆေးရုံတစ်ရုံတော့လုပ်ငန်းတွေရပ်ဆိုင်းသွားသလိုဖြစ်သွားတာလေ။ဆိုတဲ့ခါကျတော့ဒီကျမကြီးဝင်တဲ့တယောက်ထိလိုက်ပြီဆိုတော့အဲ့ဒီကျမကြီးဒီပြင်းယောဂါတွေကုဖို့လူတွေပါအကုန်လုံးကကွာနီးမှမှန်းအဲ့ဒီစနစ်ကြီးရက်ဆိုင်သွားမှာပေါ့နော်အဲ့ဒါတခုကြောင့်စိတ်ပူတယ်နောက်တစ်ခါကျတော့အခြေခံလူတန်းစားရေပေါ့အခြေခံလူတန်းစားရေဆိုတာတစ်နေ့လုံးမှတစ်နေ့စားသူတို့နားဖို့လည်းချိန်မရှိဘူးအိမ်မှာနေရတဲ့ခါကျလည်းတရင်ထဲမှာ၄50ရောက်စုပြုံနေကြရရှိတယ်အဲ့တော့သူတို့တယောက်ဖြစ်ပြီဆိုတော့အကုန်လုံးကဟိုသာ outbreak ဖြစ်သွားဖို့ကချန်ဆာတအားကိုများသွားပြီပေါ့နော်အဲ့ဒီနှခုကျွန်တော်စိတ်ပူတယ်
ဒီ American တို့ Britain တို့လိုမျိုးပေါ့ဒီလိုနိုင်ငံတွေမှာတော့မှဒီဆရာဝန်တွေတော်တော်လေး ဟို outbreak ဖြစ်လာလို့ရှင်ဆရာပြောသလိုပေါ့လေဟိုကူးစက်မှုအများကြီးကူးစက်လာပြီဆိုလို့ရှင်တို့ဒီလူနာတွေကုသပေးဖို့အတွက်ကတော်တော်လေးမနိုင်မနှင်းဖြစ်တယ်ဆရာဝန်တွေမှာမနိုင်မနှင်းဖြစ်တယ်နောက်ဒီခုနပြောတဲ့ဆေးရုံတွေမှာလိုအပ်ချက်တွေရှိလာရဲဆိုတော့ဗမာပြည်မှာရောအဲ့လိုဖြစ်လာရင်ဟိုတနိုင်ငံလုံးအတိုင်းတာပေါ့နော်လုံလုံလောက်လောက်ကုသပေးနိုင်ဖို့အတွက်ကဆရာအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်အနေနဲ့ဆိုရင်တော့အခုချိန်ကြီးကတော့အဆင်ပြေနေသေးတာပဲဒါပေမဲ့ခုနလိုအောက်ပြီးဖြစ်သွားတဲ့အနေအထားမှာဆိုရင်တော့ကျွန်တော်တို့ထင်တယ်ခုအင်္ဂလန်တို့အမေရိကန်တို့နိုင်ငံမျိုးတော့မနိုင်မနှင်းဖြစ်ပြီဆိုရင်ကျွန်တော်တို့နိုင်ငံမျိုးတော့ဒီထက်ပိုဆိုးမယ်လို့တော့ထင်တာပဲ
ဟုတ်အဲ့တော့အဲ့ဒီလိုမျိုးအခြေအနေတက်တာအောင်ရောဘယ်လိုမျိုးတွေလုပ်လို့ရလဲဆရာဘာပြောချင်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီလိုအခြေအနေကိုတက်တာအောင်လုပ်မယ်ဆိုတော့ကျွန်တော်တို့မျှော်မှန်းထားတာကတော့ခုနတကြံကျုံပြေးရှိကိုကျွန်တော်ဆက်ပြီးပြည့်လက်စီချင်တာပေါ့နော်ဆက်ပြီးပြည့်လက်စီချင်တယ်ဆက်ပြီးပြည့်လက်စီချင်မှာဒီလို့သမားအလုပ်ရုံစေုံနေမှာတို့လောက်ကလာစားမရတော့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲခုနကကျွန်တော် stay home ပေါ့နော် home stay ကိုကျွန်တော်ကာလာလေးကိုဆက်ပြီးတော့တိုးလိုက်မယ်ဆိုရင်တစ်လနှစ်လလောက်ဆက်တိုးလိုက်မယ်ဆိုရင်ဒီဖြစ်နေတဲ့အခြေအုံရပ်တန့်လိုက်နိုင်မယ်ဆိုတော့ကျွန်တော်ထိန်းနိုင်မယ်ထင်တာပဲ
အလုသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါ VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအမေရိကန်ပြည်ထောင်စုကပြည်내တချို့မှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးခဲ့တဲ့မြန်မာအမေရိကန်အနည်းဆုံးတဒါဇင်ကျော်မကရှိနေပြီးသူတို့ရုပ်အလောင်းတွေကိုပြန်တွေ့ခွင့်မရတဲ့အတွက်ကြေကွဲဝမ်းနည်းပွေရာဖြစ်ရပ်တွေကြုံတွေ့နေရတဲ့မိသားစုဝင်တွေနီးစပ်သူမိတ်ဆွေတွေကို VOA ကမေးမြန်းခွင့်ရခဲ့ပါတယ်။ကျမအင်ဂျင်နိုင်ကစူးစီးတင်ပြမှာပါ။ကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးနဲ့ဗဟိုအချက်အခြာဖြစ်တဲ့နယူးယောက်မြို့မှာမြန်မာအမေရိကန်တွေတေဆုံးမှုနှုန်းဟာအခြားပြည်နယ်တွေနဲ့ရှင်ရင်အများဆုံးရှိနေတာပါ။ April လလယ်နောက်ပိုင်းမှာတော့တစ်နှစ်ကိုတစ်ယောက်နီးပါးနှုန်းတေဆုံးနေကြောင်းနယူးယောက်ကမြန်မာအမေရိကန်လူမှုရေးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါရယ်။ April 9ရက်နေ့ကကိုဗစ်ကြောင့်တေဆုံးသွားတဲ့အသက်52နှစ်အရွယ်ဦးတင်အောင်မိုးရုပ်အလောင်းကိုမိသားစုပြန်တွေ့ခွင့်မရတဲ့အပြင်မိတကြိုဖို့ခွင့်ပြုထားပေမဲ့ရက်ပေါင်း15ရက်ကြာလာတဲ့အတိုင်းရေခဲတိုက်ထဲမှာပဲရုပ်အလောင်းရှိနေသေးကြောင်းညီမဖြစ်သူနယူးယောက်အထက်ပြည်နယ် Orange Regional Medical Center ကအထွေထွေအထူးကူသမားတော်ဒေါက်တာစပယ်ဖြူက VOA ကိုပြောပါရယ
်အဲ့နေ့ကနယူးယောက်မှာ City မှာ State မှာ731ဒီလူ931ယောက်ဆုံးတယ်ဆိုတော့နေအဲ့ရှိမှလည်း900ကျော်ဆုံးတယ်အဲ့နောက်မှာပိုများတယ်200 300လောက်ပိုများတယ်ဆိုတော့ funeral ကလက်ခံနဲ့တော်သေးတယ်အဲ့မှာ Google လောက်သူတို့အင်းအနည်းဆုံးဒါပေမဲ့သူတို့ကဒိုင်းရိုက်အတူတူချမဲ့ဟာမျိုး service ဆိုင်ဘာမှမရှိဘူးဆိုတော့ okay မတော်အလားဒီမိတချို့တဲ့အောင်တရားရုပ်စာလောက်ပဲအဲ့တစားစားတဲ့ပုံစားစားတဲ့ပုံတော့တစ်ပတ်လောက်ဆောင်းပါအဲ့အဒီဒီကြားထဲမှာရက်လဲတို့ဘာတို့ဘယ်မှဖြစ်ရရဲ့ဒီရရဲ့အိမ်မှာမမလေးဆွေမျိုးတွေ online ရပဲဖုန်းကြီးချေစုံတက်တယ်လို့ပါတော့မှာအဲ့ဒါမျိုးကတရားနာတယ်ဟို online အကုန်လုံးသူဒီသူ body ကဆေးရုံမှာ track ခင်မှာလား module မှာလားမသိဘူးမအားငကူတွေကတော့စုံလိုက်ဆိုတော့ကိုက body ဒီကတော့မဟုတ်သူက ashu မလားဘာယူမလားပြာယူမလားမယူတော့ဘူးပေါ့နော်ဒါတမဲ့ခုဒီတချို့ဒါတော့မလုံးရသေ
းကိုလိုရာဒိုပြည်နယ် Fort Morgan မြို့အမေသားစိတ်ယုံမှာလုတ်တဲ့မြမအမျိုးသမီးဒေါ်အေးအေးမြင့်ဆိုရင်လေ COVID-19 ကူးစက်ခံရပြီးသူ့စိတ်ယုံမှာပထမဆုံးသေဆုံးတဲ့လူနာဖြစ်ပါတယ်။အများကမတ်အီးလို့ခေါ်ကြတဲ့ဒေါ်အေးအေးမြင့်ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာမောင်တာရနဲ့တားတယောက်ရခဲ့ပြီးဧပြီလ17ရက်နေ့သေဆုံးချိန်မှာတော့တားဖြစ်သူကအခြားပြည်နယ်မှာတာဝန်နဲ့ရောက်ရှိနေတယ်လို့အရင်းနှီးဆုံးမိတ်ဆွေ Greenly မြို့မှာနေတဲ့ကိုဆွေကူကပြောပါတယ်
။ဟိုကျွန်တော်လည်းဗုဒ္ဓဘာသာဆိုတော့ဖုန်းကြောင်းကြတော့ကျွန်တော်တို့ရဲ့နေတဲ့မြို့မှာမရှိဘူးဗျကျွန်တော်တို့အဲဒီကိုရိုနာတို့ရဲ့မြို့တော်တံပါးမှာရှိတယ်အခုအချိန်ရတယ်ဟိုအပြင်ထွက်လို့သွားလို့လာလို့မကောတဲ့အချိန်ဆိုတော့ဟိုတက်ပြောက်ဆုံးအရင်ကတ်တာဗျတက်ပြောက်ဆုံးကတ်တယ်ပြီးတဲ့ခါကျတော့အဲဒီဆရာတော်နဲ့ချိန်ပြီးတော့ကျွန်တော်တို့ online ရရင်သူ့အတွက်ပေါ့ဗျဟိုတက်ပြောက်ဆုံးအတွက်ရေသက်ချတရားနာပြီးအမျှတန်းပေးဝေတယ်ပေါ့ဗျ
ဒေါ်အေးမြင့်ရဲ့ရုပ်လောင်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲတားဖြစ်သူလက်ထဲရောက်ရှိသွားပြီဖြစ်တယ်လို့သူကဆိုပါတယ်American ပြည်ထောင်စုမှာ COVID ကြောင့်တည်ဆုံသွားသူတွေရဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့အခက်အခဲအကြီးအကျယ်ရင်ဆိုင်နေရတဲ့အခြေအနေကိုနယူးယောက်မြို့ကမြန်မာ American စေတနာရှင်တတိပုဂ္ဂလတွေစုစည်းထားတဲ့မြန်မာအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချမ်းက VOA ကိုခုလိုပြောပြပါဗျ
။အခုကအခက်အခဲကဟိုအခက်အခဲတစ်ခုနဲ့တစ်ခုကကွာခြားမှုတွေနည်းနည်းနည်းနည်းစီရှိတယ်။ဘာလဲဆိုတော့တချို့စိတ်ယုံတွေကဒီဒီလူနာဆုံးသွားပြီဆိုရင်ကိုဗစ်ကြောင့်ဆုံးသွားပြီဆိုလို့ရှိရင်တချို့မိသားစုတွေကိုခေါ်ပြီးတော့ပြတယ်လို့ပြောတယ်။နောက်ဆုံးအနေနဲ့ပေါ့နော်နှုတ်ဆက်တဲ့အနေနဲ့အပြင်းနေကြည့်ပြီးရင်ပြီးသွားပြီ။အဲအဲ့လိုပြတယ်လို့ကျွန်တော်တို့ကြားတယ်။အဲတချို့ဆေးရုံတွေကြားပြန်တော့လည်းအဲ့လိုလုံးဝလက်မခံဘူးလို့ပြောတယ်။ so let me can ha ga aku jano a mya su phin ni de no pe ma chi de ha bo no naw song thauk sat khwe ma pyu de ha le bo no sa yong ni bo so lo aku de me jano ko nai wine bi yo kunyi pe ni de case to khu so lo shin a lo be sa yong ga sa yan won ga sa ku pi ho so no di luna o ho ku chain naw ma ya lai pu la ma pyo tat pu ba phit lo le ma de luna စေယုံကြောက်သွားတဲ့အချိန်ကနေ့လေရောက်သွားပြီးတော့နောက်တနာကြီးကြောကြောလောက်မှာပဲသူနာဆုံးသွားတယ်လေဆိုတော့ဆရာဝန်တွေကိုနှိုက်ကလည်းပဲအသေးစိတ်ဖြေရှင်းဖို့အတွက်တော့သူတို့မှအချိန်မပေးနိုင်တော့ဘူးဘာကြောင့်ဘာကြောင့်ဘယ်လိုဖြစ်သွားတယ်ဆိုတော့လေမိသားအချင်းစုမိသားစုတွေနဲ့လည်းဘာမှတေချာမမြင်ရမတိရဘူးညီမအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချန်ကဗီဒီယိုကိုပြသွားတာပါရှင်
American နိုင်ငံ မှာ အမြင့်တဲ့နေထိုင်ခွင့်ပြည်ဝင်ခွင့်စောက်ထားတဲ့သူတွေအတွက်ဆောင်ရွက်ပေးနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကို ရက်ပေါင်း 60 ရက်ဆိုင်ထားဖို့သမ္မတ်ထရမ့်အစိုးရကအမိန့်ပေးလိုက်တဲ့အကြောင်း VOA သတင်းတော်ဖက်စတီဗီတာကူဆော်ရာသတင်းပြဖို့ထားတာကိုပြောပြပေးချင်ပါတယ်ကျွန်မများသတင်းအောင်ပါရှင် coronavirus ကြောင့်ထိခိုက်နေတဲ့အမေရိကန်လူ့သမားတွေကိုအကအကွယ်ပေးဖို့လိုအပ်တာကြောင့်ဆိုပြီးဂရင်းကတ်လို့လူသိများတဲ့အမေရိကန်မှာအမြဲတမ်းခြေချနေထိုင်ခွင့်ရဖို့ရှောက်ထားသူတွေအတွက်ဆောင်ရွက်ပေးတဲ့
It would be wrong and unjust for Americans laid off by the virus to be replaced with new immigrants.
Virus American American
The farmers will not be affected by this at all. If anything,
we're going to make it easier to do it. ဒီသားစုဝင်တွေကိုခေါ်တာနဲ့အမေရိကန်နိုင်ငံသားကသူ့အိမ်တော်ဘက်တွေဂရင်းကတ်ရှောက်ပြီးတဲ့အပေါ်မှာဒီကန့်သက်ချက်ကတည်ရောက်မှုရှိသလားဒါတွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကာယောဂအန်ဒီအကြောင်းလူဝင်မှုကြီးကြပ်ရေးလုပ်ငန်းကိစ္စအတော်များများရပ်ဆိုင်ထားပြီးဖြစ်တယ်လို့ဗီဇာနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းလုံခဲ့တဲ့သတင်းပတ်တွေကလေးကအကန့်အသတ်ရှိရပ်ဆိုင်ထားပါတယ် ီးတက်နိုင်မှုသမ္မတထရမ့်က Republican လွှတ်တော်မမတ်ဂေ့စ်နဲ့အတူဆက်လက်ဆောင်ရွက်နေတာပါ
The constellation of ideas that the president is currently
ပေါ်မှာသမ္မတထရမ့်ထည့်စင်လာတာနှစ်မျိုးရှိပါတယ်တစ်မျိုးကနေဆက်ဖြတ်ကျော်ဝင်လာပြီးတော့ဒီမှာအလုပ်လုပ်ဖို့ရည်ရွယ်ချက်နဲ့လာတဲ့သူတွေရဲ့နောက်တစ်မျိုးကအမေရိကန်မှာအလုပ်လည်းမလုပ်ဘူးအမြဲတမ်းလည်းမနေဘူးဆိုတဲ့သူတွေပါလို့သူကပြောပါတယ်American သမ္မတတူအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုအများပြည်သူကျန်းမာရေးအကြောင်းပြချက်နဲ့တရားဝင်ပြဌာန်းခွင့်ရှိပါတယ်။မကြာသေးခင်ကလည်းနိုင်ငံတချို့အပေါ်သမ္မတထရမ့်ကပြည်ဝင်ခွင့်ပိတ်ပင်တာမြစ်တာကိုတရားရုံးချုပ်ကထောက်ခံတဲ့စီရင်ကြုံလည်းရှိခဲ့ပါတယ်။ကာယောဂနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ရဲ့တုံ့ပြန်ကင်တွယ်ပုံတွေကိုပြည်သူအများစုကမကြိုက်ကြတာကိုလည်းလူမှုသဘောထားစစ်တမ်းတွေမှာတွေ့လာရတာကြောင့်အခုဒီအမိန်ကနိုင်ငံရေးအရာရည်ရွယ်တာဖြစ်တယ်လို့သူတေသီတွေကထောက်ပြပါတယ်။မူဝါဒရေးရာစင်တာကသုတေသီတဦးဖြစ်တဲ့ Christopher Raman ကတော့
This move allows him to try to change
ကာယောဂနဲ့ပတ်သက်ပြီးတော့သူကိုင်းတဲ့ပုံတွေကိုလူတွေဝေဖန်ပြောနေတာကိုအာရုံပေးချင်တာပါသမရကသူ့ကိုယ်သူကာယောဂနောက်ဆက်တွဲလူလူချင်းမကြီးကိစ္စတွေစီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးတော့အဓိကဆုံးဖြတ်ချက်တွေချနိုင်ရဲ့ဒီလိုပြချင်နေရလို့ထင်ပါလူဝင်မှုကြီးကြပ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်ပြီးနောက်ထပ်ရွေးကောက်ပွဲဝင်မှုကြိုးစားနေတဲ့သမ္မတထရမ့်ကဇန်နဝါရီလတည်းကတရုတ်နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ရပ်ဆိုင်းလိုက်တာဟာလေဗိုင်းရပ်စ်ကြောင့်လူများပြတ်တည်ဆုံးကြရမယ့်အရေးကကွယ်ဖို့သူ့ရဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တစ်ခုလို့မကြာခဏဆွေတရားဟောလိရှိပါရဲ့ရှင်
။ဆက်လက်ပြီးကိုဗစ် -19 ကာယောဂဘေးကြီးရဲ့နောက်ဆက်တွဲလူတွေအငတ်ဘေးကြောင့်တွေ့ရနိုင်တဲ့အကြောင်းကုလသမဂ္ဂကအစီရင်ခံထားတာကိုတင်ပြပေးပါမယ်။COVID-19 ရဲ့ဒဏ်ကိုစီးပွားရေးရလဲထိခိုက်ခံစားရမှာဖြစ်လို့ကမ္ဘာလူဦးရေတန်း150အငတ်ဘေးနဲ့ကြုံတွေ့ရနိုင်တယ်လို့ကမ္ဘာစန္ဒရိတ်ခါအစီအစဉ် WFP နဲ့ကမ္ဘာစန္ဒရိတ်ခါနဲ့စက်ပြိုးရေးအဖွဲ့ FAO တို့ကအစီအစဉ်ခံစားတဲ့ဒဏ်ကိုပူတွဲထုတ်ပြန်ခဲ့ပါတယ်။ဂျနီဗာမြို့ကလီဇာရှလိုင်းပြပုတ်တဲ့တဲ့ကိုပြောပြပါမယ်။COVID-19 မတိုင်ခင်ကတည်းကက ကမ္ဘာတဝန်းလူ135သန်းအစားအစာမလုံလောက်တာကိုဆူဆူရွာရွာကြုံတွေ့နေရတာပါအခုထုတ်ပြန်တဲ့အစိုးရကစားသစ်မှာတော့အရေးယူဆောင်ရွက်မှုတွေခက်မြန်မြန်နဲ့ထိထိရောက်ရောက်မလုပ်ဘူးဆိုရင်ကိုဗစ်ကရောဂါကြီးရဲ့နောက်ဆက်တွဲအငတ်ပေးကြုံမဲ့သူအရေးအတွက်အရင်ကတည်းကနှစ်ဆပိုများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီလိုအငတ်ပေးကြုံတွေ့စေတဲ့လက်သေးတရေကန်တွေကတော့ပဋိပက္ခတွေဥရယာတိပြောင်းလဲတာနဲ့စီးပွားရေးအတက်အတဲတွေလို့ဆိုပါတယ်အငဘီကြုံရသူတွေအထက်က89ရာခိုင်နှုန်းကပြိပခဖြစ်ပေါ်ရာနေရာတွေမှာနေထိုင်သူတွေဖြစ်ပါတယ်။ဂျီမင်း Democratic Congo, Afghanistan, Syria နဲ့တောင်ဆူဒန်နိုင်ငံတွေအငဘီကိုအစိုးဆုံးချင်းဆိုင်ရမှာဖြစ်တယ်လို့ WFP ကစီးပွားရေးပညာရှင် Arif Hussein ကပြောပါတယ
်။ If we don't get to them, their lives already hang by a thread.
ကျွန်တော်တို့တို့ကမကူညီဘူးဆိုရင်သူတို့တကယ်ပဲဒုက္ခရောက်ကြမှာပါနေ့တိုင်းပုံမှန်အချိန်မှာကောကပဲလူ1,000-2,000လောက်ငတ်လို့တည်နေကြပါတယ်ကိုဗစ်ကြောင့်မဟုတ်ပဲပုံမှန်အချိန်မှာကောပဲနေ့တိုင်း10စက္ကန့်တိုင်းမှာကလေးငယ်တယောက်အာဟာရချို့တဲ့လို့အသက်ဆုံးရှုံးနေရပါတယ်လို့ပြောသွားတာပါသူတို့တွေကိုအချိန်မနှောင်းခင်ခက်မြမြန်ကူညီဖို့လိုတယ်လို့ဟူစိန်ကပြောပါတယ်ကုန်သွယ်ရေးနဲ့ supply chain လို့ခေါ်တဲ့ကုန်စည်ထောက်ပို့ရေးကွန်ရက်တွေကိုအမြန်ဆုံးတည်ဆောက်ရမှာဖြစ်သလိုအစားအစာနဲ့လိုအပ်တာတွေကိုလည်းအရန်သင့်ထားဖို့လိုတယ်လို့ပြောပါတယ်။အဲဒီလိုအရန်ပစ္စည်းတွေနဲ့အကာအကွယ်တွေလုံထားဖို့အတွက်အစိုးရတွေကိုအကူအညီပေးရေးအဖွဲ့တွေကအကူအညီဖို့လိုတယ်လို့လည်းဟူစိန်ကပြောပါတယ်
။ We should not forget about the agricultural sector.Imagine, okay, fine, we have good stocks right now.
ဆက်ပြေးလုပ်ငန်းတွေကိုကျွန်တော်တို့မြင်ထားတယ်ပေါ့။ဘာလို့လဲဆိုရင်ကျွန်တော်တို့မှာကုန်တွေလုံလုံလောက်လောက်ရှိနေပါတယ်။ဒါပေမဲ့ကုန်စည်ထောက်ပံ့မှုရပ်သွားရင်မျိုးစည်တွေနဲ့စိုက်ဖို့ပြုဖို့လိုအပ်တာတွေလက်သမားတွေစီကုန်မပို့ပေးနိုင်တော့ဘူးဆိုရင်ဘာတွေဆက်ဖြစ်မလဲ။နောက်နှစ်မှာစားနပ်ရိက္ခာမလုံလောက်ဖြစ်ပါမယ်။ဒါမျိုးကိုရှောင်ရှားနိုင်ရပါမယ်လို့ပြောသွားတာပါ။ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေကတော့ဒီနေ့ကြုံမယ်လို့မျှော်လင့်ထားတဲ့စားနပ်ရိက္ခာအကျပ်အတည်းကိုရင်ဆိုင်နိုင်ဖို့ American Dollar 10 billion နဲ့12 billion အကြားလိုမယ်လို့တွက်ဆနေပါတယ်။လာမယ့်3လအတွင်းအစာအိမ်စာလိုအပ်သူတွေအတွက်လောလောဆယ်ကိုပဲဒေါ်လာ1 billion လောက်လိုအပ်နေတာဖြစ်တယ်လို့ပြောပါတယ်။အထူးသဖြင့်စစ်တလင်းပဋိပက္ခနေတဲ့ပိတ်မိနေသူတွေအတွက်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်ရဲမထုံပါ
COVID-19 ကာယရောဂါကူးစက်မှုကာလအတွင်းရောဂါကူးစက်လွယ်တဲ့အသက်အရွယ်ကြီးရင်သူတွေကိုပိုပြီးဂရုစိုက်နေကြတဲ့အတွက်ကလေးတွေပေါ်မှာအာရုံစိုက်မှုတွေညှောနေလာနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF ကပြောလိုက်တဲ့အကြောင်း Research Line ရဲ့သတင်းလွှာကိုပြောပြပေးပါမယ်ကျွန်တော်ရန်နိုင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လုပ်နေတာအများစုဟာလိုအပ်ပေမဲ့ကလေးသင်ငယ်တွေပေါ်မှာထိခိုက်မှုတွေစိုးရတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရမုံငွေအဖွဲ့UNICEF ရဲ့အစီရင်ခံစာမှာပြောထားပါတယ်ဒီကာယရောဂါရဲ့ဒဏ်ကိုတနည်းမဟုတ်တနည်းခံစားရတဲ့ကလေးငယ်ကအနည်းငယ်ပဲရှိတယ်လို့ဒီအစီရင်ခံစာကိုဥဆောင်ရေးသားတဲ့ UNICEF အဖွဲ့ရဲ့ Global Insight Policy ရုံးညွှန်ကြားရေးမှူး Lawrence Chandy ကပြောပါတယ်ကောင်းမှာရှိတဲ့ကလေးငယ်60ရာခိုင်နှုန်းဟာအိမ်ထဲကနေအပြင်မထွက်ဖို့လုံးဝတားမြစ်ထားတာဒါမှမဟုတ်ဒစိမ့်တစ်ပိုင်းတားမြစ်ထားတဲ့နိုင်ငံတွေမှာနေနေရတာဖြစ်တယ်လို့ Chandy ကပြောပါတယ
် The unprecedentedSimultaneous closure of schools across the world is affecting alone 1.5 billion children.
ရုံးကမှမကြုံဘူးလို့ကမ္ဘာတော်မှာရှိတဲ့ကျောင်းတွေကိုတပြိုင်တည်းပိတ်လိုက်တာကြောင့်ကလေးသန်း1500လောက်ထိခိုက်မှုရှိပါတယ်။ဒါကကမ္ဘာပေါ်ရှိတဲ့ကလေးအားလုံးနေပါပါ။ဒါပြင်နိုင်ငံပေါင်း143နိုင်ငံကကလေးသန်း360လောက်ပါလေ။ကျောင်းကကျွေးတော်ကိုစားနေကြတာဖြစ်တယ်လို့အစိုးရကစားမှပြောထားပါတယ
်။အခုကမှကျောင်းတွေပိတ်လိုက်တာကြောင့်ဒီကလေးတွေကအတော်များများဟာနေ့စဉ်ပုံမှန်စားနေကြအစားတနက်ကိုမစားကြတော့ဘူးလို့ Chandy ကဆိုပါတယ်။ဒါပြင်ကလေးငယ်တွေကိုအကာအကွယ်ပေးနေတဲ့ဝန်ဆောင်မှုလုပ်ငန်းတွေအတော်များများလည်းပိတ်ထားတာကြောင့်ကလေးငယ်တွေဟာအိမ်တွင်းကြမ်းဖက်မှုတွေတခြားနှိပ်စက်ညှဉ်းပန်းခံရတာတွေအမျက်ထုတ်အသုံးချခံရရင်လည်းရင်ဆိုင်နေရတယ်လို့သူကပြောပါတယ်။အခုချိန်ထိတော့ကလေးငယ်တွေကြားမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတာတွေသိမရှိပါဘူး။ဒါပေမဲ့လည်းကလေးတွေရဲ့ကျန်းမာရေးကိုတွယ်ဝိုက်ပြီးထိခိုက်တာတွေအကြီးအကျယ်ရှိလာနိုင်တယ်လို့ပြောလိုက်ပြီးကမ္ဘာတစ်ဝန်းကကာကွယ်ဆေးထိုးတာတွေကိုဆိုင်းငံ့ထားတယ်လို့လည်းပြောပါတယ်
။ That was set back global campaign to end polio by years I suspect there are 23 countries we cancel
ဒါကကမ္ဘာလုံးဆိုင်ရာပိုလီယိုရောဂါတက်ဖက်ရေးလုပ်ငန်းကိုနှစ်နဲ့ချီပြီးရပ်တန့်သွားစေနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ရည်တွေ့ကြည့်ထားသလောက်တော့ကမ္ဘာနိုင်ငံ23နိုင်ငံကဝက်သက်ကာကွယ်ဆေးထိုးတာရပ်ထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးကြောင့်ဆင်းမှုတွေကြောင့်ကလေးတွေငယ်တည်ဆုံးမှုတွေမှာလည်းအကျိုးဆက်တွေရှိလာနိုင်ပြီးအခုနှစ်တွင်ကလေးတည်ဆုံးမှုနောက်ထပ်3နဲ့ချီပြီးရှိလာနိုင်ပါတယ်
ဆိုရရင်အနေနဲ့ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေကိုပဲအာရုံမစိုက်ပဲဒီထက်ပိုပြီးကြဲကြဲပြန့်ပြန့်အာရုံစိုက်လှုပ်ဆောင်ကြဖို့ UNICEF အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒါပြင် COVID ကပ်ရောဂါကြောင့်ကမ္ဘာတဝန်းကကလေးငယ်တွေရဲ့ဘဝတွေကိုချိန်ချောက်လာနေတဲ့အန္တရာယ်တွေကိုရင်ဆိုင်ဖြေရှင်းဖို့အတွက်လည်းပိုပြီးမျှတတဲ့ချဉ်းကပ်မှုတွေလိုအပ်တယ်လို့ UNICEF အဖွဲ့ကပြောလိုက်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မှာပြတ်ထုတ်နှုတ်တင်ပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့မြန်မာနိုင်ငံဆူရတဲ့အခြေအနေမကြုံရသေးဘူးဆိုတဲ့ကြောင်းစဉ်နဲ့ဒေါက်တာရှင်ဒရာရှီခရမ်ဒီသားရဲ့ဆမဂူယူရေရှင်ရီဗျူးမှာဖော်ပြပါရယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့အပတ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုက second အထိသာရှိသေးပြီးထန်ဆုံကူးစက်ခံရတဲ့ရန်ကုန်မှာည7နာရီကနေမနေ့၄နာရီအထိကာဖြူးထုတ်ထားတယ်လို့စာရေးပါရယ်တရုတ်နဲ့မိုင်မောင်းများစွာနယ်စပ်ချင်းထိစပ်တဲ့ဒီနိုင်ငံမှာအခုအချိန်ထိရောဂါကူးစက်မှုသိပ်များများဆာဆာမတွေ့ရသေးပါဘူး။ဒါဟာဝူဟန်နဲ့မြန်မာနယ်စပ်သိပ်အလံဝေးလို့ဖြစ်တဲ့ငယ်။ဒါအပြင်ဝူဟန်နဲ့မြန်မာကူးစက်ရွယ်မှုဆက်သွယ်ရေးနဲ့တိုက်ရိုက်လျင်လိုင်းတွေမရှိတာမြန်မာနိုင်ငံနဲ့ကပ်နေတဲ့တရုတ်ဘက်ကနယ်တွေမှာကူးစက်ရောဂါဖြစ်ပေါ်မှုသိပ်မရှိကြကြောင်းလည်းဖြစ်နိုင်တယ်လို့ဆိုပါရယ်။မြန်မာအနာဘိုင်းတွေဟာမဆူစလောက်တဲ့အရင်အမြစ်ကလေးနဲ့ဒီဗိုင်းရပ်စ်ကိုကနဦးထိန်းချုပ်ထားနိုင်ခဲ့ပေမဲ့ပြည်ရဲ့အပတွင်မှာတော့အထူးသဖြင့်ရန်ကုန်မှာကူးစက်မှုတွေပိုတွေ့လာရပါတယ်တဲ့ဒီပတ်တွင်အလုသမား 9,000 ကျော်ထိုင်းနိုင်ငံကပြန်လာကြပြီးအလုံးကိုမစမ်းသပ်နိုင်စီတိုင်အောင်သူတို့တွေဗိုင်းရပ်စ်ပိုးသေဆောင်လာတာမဖြစ်ရင်တော့ကကောက်တယ်လို့ဆိုပါတယ်ဒီချိန်မှာအရေးကြီးတာမြန်မာအနာဘိုင်းတွေဟာလူထုဆက်သွယ်ရေးအတွက်ဆိုရှယ်မီဒီယာတွေကိုအသုံးပြုဖို့ပဲဖြစ်ပါတယ်ပွင့်လင်းမြင်သာမှုရှိဖို့နဲ့ခေါင်းဆောင်ရဲ့စကားကိုလူထုကနားထောင်လိုက်နိုင်ကြဖို့လည်းလိုတယ်2008နာဂစ်ပြခဲ့တုန်းကလို့လူတွေသိမ်းငန်းချီသေဆုံးပြီးဘေးဒုက္ခအကြီးကျယ်ဆက်ရောက်နေတာစစ်တပ်ကအဆက်အသွယ်ဖြတ်တောက်ထားတဲ့အတွက်ကမ္ဘာကအစီနောက်ကျခဲ့ရတဲ့အဖြစ်မျိုးမဖြစ်သင့်ဘူးလို့လည်းရေးပါတယ်အခုကိစ္စမှာတော့ဒေါအောင်ဆန်းစုကြည်ဟာလူလူနဲ့ဆက်သွယ်ထိတွေ့မှုတွေကိုတောက်လျှောက်လုပ်နေပြီးလူထုပူပေါင်းပါဝင်ဆောင်ရွက်ကြဖို့လည်းထပ်တာတလဲလဲနှူးဆော်နေတယ်လို့ဆိုပါတယ်အစောပိုင်းတုန်းကတော့ဒေါအောင်ဆန်းစုကြည်ဟာဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဦးစီးကာကွယ်ရေးအတွက်ကော်မတီတရက်ဖွဲ့စည်းတဲ့နေရာမှာစစ်ဘိုလ်ချုပ်ဟောင်းတဦးဖြစ်တဲ့ပထမဒုတိယသမ္မတကိုတာဝန်ပေးခဲ့တယ်လို့ဗတ်တလစ်နာရဲ့ဆောင်းပါးကိုကူကဖော်ပြပြီးဒီလိုရဟာမသိလျော်ဘူးဆိုတဲ့အကြောင်းဝေဖန်ရေးသားထားပါတယ်ခင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာမြန်မာစစ်ဘိုလ်ချုပ်တွေအဓိကနေရာရယူခြင်းဆိုတဲ့ကောင်းစဉ်နဲ့ဆောင်းပါးကိုတော့ UEC NITA Nikki Asian Review မှာရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာမြန်မာစစ်တပ်ကဥဆောင်မှုရယူခြင်းဟာနိုင်ငံရေးမှာစစ်တပ်လွှမ်းမိုးမှုပြန်လည်ကြီးထွားလာတဲ့လက္ခဏာတရားဖြစ်တယ်လို့စရေးပါတယ်။ဒါဟာ NLD ပါတီအတွက်အရေးကြီးတဲ့အကျိုးဆက်တစ်ခုဖြစ်လာနိုင်ပြီးနိုဝင်ဘာမှာပြည်လုံးမဲ့ရွေးကောက်ပွဲကြရင်စစ်တပ်ကျော်ရောင်းနှုတ်ခမ်းပြုပါတီအစာရစေမဲ့သဘောဖြစ်တယ်လို့ဆိုပါတယ်။အခုအချိန်ထိစစ်တပ်ဟာနေပြည်တော်မှာလူပေါင်း 15,000 ရန်ကုန်မှာလူပေါင်း 2,000 ကျော်အတွက်ကွာရန်တင်းလုပ်နိုင်တဲ့နေရာကိုပြုလုပ်ထားပြီးဘုဂျုံမီးကြီးမင်းအွန်လိုင်းနဲ့စစ်အရာရှိတွေဟာသူတို့ရဲ့လစာတချို့တဝက်ကိုကိုရိုနာဗိုင်းရပ်စ်ကကွယ်တာစီအတွက်လှူဒန်းတာအခုဆိုရင်ကျပ်ငွေ 2.2 ဘီလီယံရှိနေတယ်လို့ပြောပါတယ်။ဒါ့အပြင်ရဟတ်ရင်တွေနဲ့သူတို့ဆရာဝန်တွေစုနာပြုတွေကိုဝေးလံတဲ့ဒေသကြီးကိုလည်းပူပင်နေတယ်လို့ဆိုပါတယ်။ဒုတိယသမ္မတဘုဂျုံကြီးအငင်းသာမြင့်ဆွေဦးစီးစီပြီးအရေးပေါ်တုံ့ပြန်မှုကော်မတီတရက်ကိုအစိုးရဖွဲ့စည်းပေးခဲ့တယ်လို့လည်းရေးပါတယ်။ဒီဗိုင်းရပ်စ်ပိုးပြန့်နှံ့မှုကာကွယ်ဖို့အတွက်ပြည်ပလေရင်စိုက်ကပ်ခွင့်ရဆိုင်တာပြည်တွင်းမှာတာစီပိတ်ပင်မှုလုပ်ငန်းတွေလွတ်တဲ့ကိစ္စအပေါ်မှာစစ်တပ်အနေနဲ့မျိုးပြလူထုထိန်းချုပ်ရေးကိစ္စတွေကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့စီစဉ်နေတယ်လို့လည်းရေးပါတယ်။ဒီကပ်ဘေးကိုအစိုးရကမထိန်းချုပ်နိုင်ဘူးဆိုရင်သူတို့အနေနဲ့ပြည်သူတွေကိုအကာအကွယ်ပေးသွားမယ်လို့စစ်ဘိုလ်ချုပ်တယောက်ကပြောကြောင်းနဲ့ကိုကဖော်ပြပါတယ်။ဒါကြောင့်လော့ခ်ဒေါင်းကကြီးညာလိုက်ရင်စစ်တပ်အနေနဲ့သူတို့ရဲ့ရှိပြီးသားဖြစ်တဲ့ဩဇာအစိမ်းဟာကိုတူးချဲ့လာနိုင်တယ်လို့ရည်သားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသားပ
ါဗီယိုအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ရရှိပါခင်ဗျ။ COVID-19 ကာကွယ်ရေးတာစီနဲ့ပတ်သက်ပြီးတာဝန်ထမ်းဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတူအခမ်းအနားမင်းများမြို့နယ်မှာစီစဉ်ထိပ်ပြေဆုံးသွားတဲ့ကိစ္စဟာလောလောဆယ်တိုက်ခိုက်နေရတဲ့နှစ်ဖက်စလုံးကသူတို့တိုက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပိုအရေးကြီးတယ်လို့ယူဆနေကြုံရတယ်ဆိုရင်သဘောတူကြပါသလား။တချိန်တည်းမှာပဲတိုက်ပွဲဝင်နေတဲ့တပ်မတော်သားတွေကိုတစ်ဖက်ကချီးကျူးဂုဏ်ပြုပြီးအခြားတစ်ဖက်ကညဉ့်ညမ်းရေးကိုထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ကိုဘယ်လိုသဘောရကြပါသလဲ။1990ကြီးရွေးကောက်ပွဲပလဲမြွနယ်ဆုတော်ကိုယ်စားလှယ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကျော်စန္ဒာဆွေးနွေးတုံ့သက်ထားပါတယ်။ဒီ WHO ဝန်ထမ်းစုနာရီကစားနဲ့ပတ်သက်ပြီးဒေါက်တာတင်းဆွေကအခုလိုစတင်ဆွေးနွေးပါတယ်
။အဲဒီသတင်းဟာအတ္တမဟိုစိတ်မကောင်းစရာဒါပထမတစ်ချက်ပေါ့။နောက်တစ်ခုကကိုယ်အတ္တမကနဲ့ပတ်သက်တဲ့အကူအညီတွေကိုပို့တဲ့ကိစ္စမှာပြစ်ခတ်ခံရတယ်။အဲလူတောင်အသေးပြောက်ရှိတယ်ဆိုတော့အာဒီနေ့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ကရိုနာဗိုင်းရပ်စ်ကရောဂါကာလမှာကျွန်တော်တို့နိုင်ငံရဲ့အကြီးအသေးအကြီးချင်းအခြေအနေနိုင်ငံရေးကိုပေါ်ပြလိုက်တာပဲခင်ဗျာဒီကမ္ဘာလုံးကဒါကိုကြီးစိုက်နေကြတယ်နိုင်ငံတိုင်းပါပဲသူတို့ကိစ္စတွေသူတို့နိုင်ငံရေးတွေသူတို့ဟလာပါတီတွန်းတိုက်ပွဲတွေကိုပေးချိတ်ပြီးတော့ဒီကရိုနာဗိုင်းရပ်စ်ထိနိုင်ရေးကိုကြိုးစားနေတယ်ကျွန်တော်တို့နိုင်ငံမှာကအဲပြည်သူပြည်သားတွေကြီးစိုက်တဲ့ထဲကအခုလိုလက်နက်ကင်ဖွဲ့တွေပဲဖွဲ့လဲတော့မသိဘူးပဲဖွဲ့ဖြစ်ဖြစ်ကျွန်တော်ကတော့ပြစ်တင်တယ်ရှုတ်ချတာကရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုအကြောင်းပြုပြီးတော့ကောင်းရကောင်းကြောင်းပဲဥတီဘို့ထပ်ပြီးတော့စဉ်းစားပါလို့ပဲပနာမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဒီနိုင်ငံရေးတက်နာရေးပြည်ပခါရေးမြန်မာနိုင်ငံမှာဖြစ်နေအခုတိုက်ပွဲတွေဟာအရသာရတကစနိုင်တော့မဖြစ်သင့်ဘူးဒါကိုရရမယ်ဆိုတော့ကျွန်တော်စဉ်းစားပါတယ်ဒါမဲ့ဒီဟာလုံးဝရစဲဘောအတွက်ကတော့နိုင်ငံရေးသဘောတူညီမှုစဉ်းစားမယ်ကိစ္စဖြစ်ပါတယ်လောလောဆယ်မှာဒီဟာကိုရဆန့်ပြီးတော့ယောဂတာကိုရင်းဦးစားပေးနိုင်မယ်လုံးဝနေတော့ဘာကြောင့်မဖြစ်နိုင်ဘူးလဲဒီဟာကနှစ်ဖက်ကအတိအကျထားပြီးတော့စဉ်းစားရဘူးလားဆိုတော့မေးလျာဖြစ်လာပါဘောဆရာကဘာကလည်းတောင်းဆိုကြတယ်ဒီမှာနိုင်ငံတိုင်းသားလက်နက်ကင်အဖွဲ့ကလည်းတောင်းဆိုပါရဲ့အေးအပါဝင်သဘောထားတွေထုတ်ပြန်ပြီးတော့ပြည်ထရေးဆွေးဖို့သူတို့တင်ပြတာရှိပါရဲ့တမတော်ဘက်ကပြောတာကတော့ဒါဟာမဖြစ်နိုင်တဲ့ကိစ္စမလို့လက်မခံဘူးဆိုပြီးဆက်တိုက်ရရဲဆိုတာတွေးရပါလိမ့
်ဘယ်လိုအခြေအနေပဲဖြစ်ဖြစ်ဘယ်ဘက်ကဖြစ်ဖြစ်အနည်းဆုံးပေါ့နော်ပြစ်ခတ်ရစေဖြစ်ဖြစ်နောက်ဆုံးညဉ့်ညမ်းရေးဖြစ်ဖြစ်တင်ပြတယ်တောင်းဆိုတယ်ဆိုတာဒါကျွန်တော်ကြိုးစိုးလက်ခံရမယ့်ကိစ္စအဲဓမ္မရောကပြောပြောအစိုးရပြောပြောဟိုလက်နက်ကင်ပြီးတိုက်နေတဲ့တိုင်းလာဖွဲ့တွေကပြောပြောကြားကပြည်သူတွေကပြောပြောပေါ့နော်ပြစ်ခတ်ရစေဆိုတာကြိုးစိုးတဲ့ကိစ္စနောက်တစ်ခါလုံးသိတဲ့ကိစ္စလိုက်လျောသိတဲ့ကိစ္စအဘာမှမလို့ရသေးဘူးဒါဟာဖြစ်နိုင်ခြင်းမရှိဘူးကြိုးကြောင်းစီလည်းမရှိဘူးလို့ပြောခြင်းဟာအာပြောတဲ့အဖွဲ့အစည်းရဲ့အတွင်းသဘောကိုဖော်ပြတယ်နောက်တစ်ခါဟိုဘယ်အကြောင်းပဲဖြစ်ဖြစ်ဒီလိုပဲအကြောင်းပြန်ခဲ့တယ်လို့ကျွန်တော်ကတမန်ကြောင်းကိုကြည့်ရင်ကျွန်တော်အဲ့လိုတွေ့ကြည့်တယ်ခင်ဗျအဲ့တော့တပ်တော်ကဘာကြောင်းဆိုတဲ့အကြောင်းပြချက်သူတို့မှတော့ရှိကောင်းရှိမယ်သို့တော်ကျွန်တော်တို့တိတ်နေမရှင်းကြဘူးပေါ့ဘာကြောင့်လဲဘာကြောင့်အပြစ်ခတ်မရက်ဆဲနိုင်တာလဲဘာကြောင့်ကြိုးကြောင်းမစီလျော်ဘူးလို့ပြောနိုင်တာလဲဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်ဆွေးနွေးရရင်တော့အမရော်ရဲ့ဒီလက်နက်ကင်တိုက်ပွဲတွေအပေါ်မှာသဘောထားကိုကျွန်တော်တို့ခုထိနားမလည်သေးဘူးမရှင်းသေးဘူးအားမရသေးဘူးလို့ပဲပြောပြရစီခင်ဗျဟုတ်ကဲ့
ကျွန်တော်လ
ည
်းတမရော်ဘက်ကနေပြီးစဉ်းစားကြည့်ရဲ့တမရောကပြောတယ်ညီညာရေးကိုအလိုချင်ဆုံးဟာငါတို့စစ်သားတွေပဲစီစီယာကြီးငါတို့ပဲစီရတာဆိုပြောတယ်ဒါမှန်ပါတယ်သူတို့ရဲ့စေစုံမှုလည်းကျွန်တော်စဉ်းကောင်းဖြစ်ပါတယ်ဒါပေမဲ့အပြစ်ကရဆက်ထားတဲ့ကာလမှာသူနဲ့ကိုနဲ့တော့သူတို့တတ်မှတ်ထားမှာပေါ့အဲ့ဒီဟာကိုဖောက်ပြီးတော့များသူတို့ဒီဘက်ကိုတိုးချက်လာမှာကိုသူတို့ဟန်တာရခက်မှာမို့လို့လားဒီ address ဆိုရင်တို့များဖြစ်နေမှာကျွန်တော်စဉ်းစားမိရဆရာဆရာတော်ဘယ်လိုထင်ပါလဲအကြည့်က
ြဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နှစ်ချက်ဆွေးနွေးပြရစီပထမတစ်ချက်ကတက်မရောကိုခွဲပြီးတော့ပြောဆိုစဉ်းစားနေရတာကဒါအခြေခံမှားယွင်းတဲ့ချက်ခင်ဗျ။အဲကြောင့်လို့ဆိုတက်မရောသားတွေဟာအရက်သားတွေရဲ့သားတွေသမီးတွေမိဘတွေအဲပေါင်းပေါင်းမှုထမ်းနေကြတာပါ။ဆ ဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့ကွာစရာအကြောင်းမရှိဘူးခင်ဗျာသူတို့ကလက်နက်ကင်ထားတာရှိတယ်ယူနီဖောင်းဝတ်ထားတာရှိတယ်စစ်စည်းကမ်းလိုက်ရတာယူနီဖောင်းဝတ်လိုက်လို့စဉ်းစားချက်မတူပါဘူးဆိုတာကဒါအခြေခံမှားယွင်းတယ်ခင်ဗျစစ်စည်းကမ်းလိုက်တာအမယ်ဆိုတော့ကျွန်တော်တို့သဘောတူတယ်ဆိုတော့အဲ့ဒါနဲ့ပြည်သူပြည်သားတွေလို့တမန်တွေလို့စဉ်းစားမှုမတူတာကတော့မှားယွင်းတဲ့ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပရမတ်နော်နောက်ဒုတိယချက်စစ်ရေးအရာကတော့သူတို့ကပိုသိမယ်ပေါ့ခင်ဗျပြခရဆဲလိုက်တယ်အဲနေနေတတ်မှတ်ပြီးတော့သူဒီဘက်မကြုံနဲ့ငါဒီဘက်မကြုံနဲ့ဆိုရဲဟာတွေရှိကောင်းရှိမဲ့ဒါတော့အစင်လာကျွန်တော်တပိုင်းမှာလည်းရှိခဲ့ပြီးသားပါဟိုဘိုးကျော်ကြီးနေဝင်လက်ထက်တွေကကျွန်တော်တို့ဟိုရှိခဲ့တဲ့ကိစ္စတွေပါအဲ့တော့သူတို့စဉ်းစားချက်ကနောင်ခက်မှာဆိုလို့လားဆိုတဲ့သဘောမျိုးတော့ကျွန်တော်ကတော့တိတ်ပြီးတော့ဒါဟာဟိုခိုင်မာတဲ့ဟိုစဉ်းစားချက်မဟုတ်ဘူးလို့ထင်တယ်အဲ့တော့ကျွန်တော်တို့ပထမဆွေးနွေးသူတက်မတော်မှာကျွန်တော်တို့မသိရဲ့ဆိုရင်ချက်တော့မဟုတ်လိုလားချက်တော့မဟုတ်တခုခုပေါ့နော်။ဘာရှိနေတယ်မသိတော့ကျွန်တော်တို့သုံးသပ်ချက်တွေလည်းမှားနိုင်တာပေါ့ခင်ဗျာ
။ကျွန်တော်ဒီနေရာမှာဂျက်ဖြတ်ပြီးတော့ဘိုလ်လူကြီးနေဦးရင်လက်ထက်ဆိုတာဆရာပြောလို့ကျွန်တော်တခုဆက်သပြီးစဉ်းစားနေရရှိပါတယ်။အခုကုလသမဂ္ဂဝန်ထမ်းတိုက်ပွဲမှာညက်ပြီးတည်ဆုံးသွားတာဘယ်သူဘက်ကဆိုတာကျွန်တော်မသိရသေးပါဘူး။ပြရလိမ့်မယ်လို့လည်းသိတော့မမျှော်လင့်ဘူးဆရာ။ဘာကြောင့်လဲဆိုတော့အစင်းလာမှလည်းပဲခိုးတော့လည်းတက္ကသိုလ်ကိုဘုံခွဲဖြစ်စီခဲ့တာသူလည်းကျေစွာအခုဒီသူကြောင့်ငါကြောင့်ဆွေတဲဖို့တောင်အပြစ်ပဲချသွားတာကျွန်တော်နောက်ဆုံးဖြစ်ကြလိုက်ရတာပဲဆရာဆိုတော့ဒီလိုကိစ္စတွေမှာလည်းပဲပြစ်တဲ့ခတ်တဲ့လူတွေကသူကြောင့်မှာမှားပါတယ်ဆိုတာတာဝန်ယူရဲဝန်ထမ်းတောင်းပန်တယ်ဆိုတဲ့စကြံမျိုးတခါမှမကြဘူးဆိုတော့ဒီကိစ္စကိုသတင်းသမားတွေဂျာလူတွေကအမှန်ပြောရင်လည်းပဲအရေးယူခံရတာတွေတရားစွဲခံတာတွေကညီမညီမဖြစ်နေရောဒီကိစ္စလည်းအမှန်တရားပေါ်ပေါက်လဲဆရာတော့မရှိဘူးလို့ဆိုရမှာဖြစ်နေဆရာ
ကျွန်တော်တို့နိုင်ငံမှာတမိုင်းကြောင်မကောင်းခဲ့တဲ့အချက်ကအဲ့ဒီအချက်ကြီးတစ်ခုလည်းပါတယ်ခင်ဗျတကယ်ကိုအများပြည်သူစိတ်ဝင်စားတယ်နောက်တကယ်ထိခိုက်နေတာမူလည်းကြီးကြီးမားမားဖြစ်တဲ့ကိစ္စတွေလူအများကလည်းဖြစ်နိုင်တယ်လို့ထင်ထားတဲ့တရားခံကိုမဖော်နိုင်တဲ့တမိုင်းကြောင်ကျွန်တော်တို့နိုင်ငံမှာအခုထိရှိသေးပါအရင်စစ်ဆွာလက်ထက်ကဆိုရင်စစ်ထောက်လာရေးနဲ့အမျိုးသားထောက်လာရေးပေါ့နော်သူတို့ဟာအကြတာတောင်မှသိတယ်တပီလုံးမှဆိုတော့ဂုံယူခဲ့တဲ့ထောက်လာရေးအဖွဲ့ကြီးတွေဟာတကယ်ကျွန်တော်တို့ပြည်သူစိတ်ဝင်စားတဲ့ပြည်သူကလည်းဒီလူဟာတရားခံလို့ထင်ထားတဲ့လူတွေကိုမိအောင်ဖမ်းမပြနိုင်တဲ့ညံပြင်းတဲ့အကြီးချင်းတွေကိုသူတို့စစ်ဆိုးကလက်ထက်မှာပေါ့ပြခဲ့ပါတယ်အခုလည်းပဲအဲ့ဒီလိုပဲပေါ့ဒါမဖြစ်တဲ့ကိစ္စတနည်းအားဖြင့်တရားဥပဒေစိုးမိုးရေးမရှိဘူးဆိုတာကိုထပ်ပြရခင်ဗျအဲ့ဒီတရားဥပဒေစိုးမိုးရေးမရှိတာကတာမန်လမ်းမဝလူမဟုတ်ဖဲနဲ့လက်နက်ကင်ထားတဲ့အာဏာတစုံတရာကြီးမမရှိတဲ့ဖွဲ့စည်းကဖြစ်နေရင်တော့ကဒါတော့ကိုကျွန်တော်နိုင်ငံရဲ့ဒီကနေ့ပစ္စကနိုင်ငံရေးဘဝဟာဆိုးရသေးတယ်တရားဥပဒေစိုးမိုးမှုမရှိဘူးလို့ထပ်ပြတာဖြစ်တယ်အဲ့တော့ကဒီတမိုင်းဆိုးတွေကိုကျွန်တော်တို့ကအခုကျွန်တော်တို့ဆွေးနွေးနေတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးကာလပါကောပြင်နိုင်ကြမလားပြင်သိမ့်ကြတယ်လို့ပဲကျွန်တော်ထပ်ပြီးဆွေးနွေးရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပြောမှကြည့်ကြတော့စက်ပြည့်နေပြီဆိုရင်နိုင်ငံတော်အတိုင်းအတာပုံကူယူငါစီညာချက်ထုတ်ပါတယ်အဲ့ဒီထက်မှအဓိကတော့ဘလဝဘဒုက္ခရောက်နေတဲ့ဒေသတွေကိုကုနီရေးတရှိကိုနိုင်တဲ့အတွက်သူဝန်တာရဲ့အကြောင်းကြီးပါတယ်။နောက်အရေးကြီးတဲ့ကိစ္စကတော့တိုက်ပွဲမှာပါဝင်နေတဲ့တပ်မတော်သားတွေကိုတဲ့ပဋိကူချီးကျူးတဲ့အကြောင်းရေးထားပါတယ်။နောက်ဆုံးပိုက်မှာကတော့ဒီငင်းငန်ရေးအတွက်လူချိုးပတ်မှုလူမိတ်ဆုံးဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်ရှင်။ဆိုတော့ဒီဟာကိုလေ့လာကြည့်ရင်တိုက်ပွဲဝင်နေတဲ့တပ်မတော်ဘက်ကတော့ချီးကျူးထားတယ်ဆက်တိုက်ဆွဲသဘောမျိုး။ဒါပေမဲ့ငင်းငန်ရေးဆွေးနွေးပွဲတစ်ဆင့်ငင်းငယ်ရရှိအောင်မနှိမ့်မဆုံးကြိုးပမ်းသွားမယ်လို့ပြောထားတာကတော့ဒါငင်းငယ်ကြီးကဆိုတော့တစ်ခါကမိသားတစ်ခါကရေမှုတ်ဆိုတဲ့သဘောမျိုးချင်းနေလို့ကျွန်တော်သုံးသပ်လို့ပါတယ်မှားလို့ပြောမှာဆရာ
ဒါလို့ပြကျွန်တော်လည်းတွေ့လိုက်တယ်ဆိုရှယ်မီဒီယာမှာတွေ့လိုက်တော့ခုဥကျော်စန္ဒာသုံးသပ်တယ်လို့ပေါ့နော်တမရော်ကိုပဲကွက်ပြီးတော့ချီကျူးခြင်းဟာဘယ်လိုလဲဆိုတော့မိကွန်းနေဆိုရှယ်မီဒီယာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ကစစ်မြေပြင်လည်းမသိနောက်တက်မတော်နဲ့လက်ရှိဆိုရရဲ့ဆက်ဆံရေးဘလောက်ထိရှိတယ်လဲဆိုတာကျွန်တော်ခိုင်ခံမှာလည်းမသိဘူးကျွန်တော်တို့သိတာကတော့ စီးကျူးစရာတလောက်တော့မရှာဘူးလို့ထင်တယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုံကိုယ်ရည်မြင်မှာတက်မတော်သားတွေရောကျွန်တော်တို့အရက်သားတွေရောဟာကြွားချမ်းမှုမရှိတဲ့စဉ်းစားမှုအခြေခံဘုံအစိုးရရောစစ်တပ်ကရောပြည်သူပါရောပြန်ရောက်အောင်ကြိုးစားရမယ်စစ်တပ်ကလည်းကျွန်တော်တို့ကလည်းစစ်တပ်ဖြစ်လာအောင်ဥတည်တဲ့နိုင်ငံရေးကိုလက်ရှိအစိုးရလက်ထက်ကစပြီးတော့ပြုတ်ထောင်ပါလက်ရှိကာကွယ်ရေးဦးစီးချုပ်လက်ထက်ကစပြီးတော့ကြိုးစားပါလို့ပဲကျွန်တော်ဆွေးနွေးပြသည်ခင်ဗျဟုတ်ကဲ့
ကျွန်တော်ကတော့တိုင်းပြည်ကိုညီညွတ်စေခြင်းလို့ကောင်းမွန်တဲ့ဆန္ဒနဲ့ဆွေးနွေးကြတယ်ကျွန်တော်ဆန္ဒရတကယ်တမ်းလက်တွေ့ဖြစ်လာနိုင်မဲ့အခြေအနေရောဆရာမြင်မိပါလားသူတင်ပြီးပြင်ဟောကြည့်အောင်ခင
်ဗျဟုတ်ကဲ့ခုကာလကာလမြန်မာနှစ်ဆန်းသူတို့ကျွန်တော်တို့ထုံးစံအကောင်းတဲ့သတင်းကိုဖြစ်ချင်ကြတာပါကောင်းတဲ့ဒီလာမဲ့မြန်မာနှစ်ဆန်းအစပြီးကျွန်တော်တို့တိုင်းပြည်အတွက်ပိုကောင်းပါစေလို့ကျွန်တော်ဆုတောင်းကြပါတယ်သို့တော်လည်းပဲလက်တွေ့ပေါ်တော့ကျွန်တော်တို့နှစ်အင်္ဂလိပ်နှစ်ကုန်နှစ်ဆန်းတိုင်းနိုင်ငံရေးသုံးသပ်ချက်တွေမီဒီယာအားလုံးကရေဒီယိုအားလုံးကသုံးသပ်ကြပါတယ်လာမဲ့2020မှာဘာဖြစ်မလဲကမ္ဘာမှာဘယ်တယောက်ကမှကိုရိုနာဗိုင်းရပ်စ်ဖြစ်လာမယ်လို့ပြောခဲ့ကြပါဘူးအဲ့တော့ကျွန်တော်တို့ဟာဒီမြန်မာနှစ်ဆန်းမှာအကောင်းဆုံးမျှော်လင့်ပြီးတော့အဆိုးဆိုတာလည်းပြတ်တဲလို့ပဲကျွန်တော်တို့ကသတိကြီးကြီးနဲ့ဆက်သွားမယ်လို့ထင်ပါတယ်ခင်ဗျာ။ဟုတ်ကဲ့
COVID-19 ကြောင့်အိမ်ထဲကနေအိမ်မြေမထွက်ဖဲနေနေကြရတာဟာအခုဆိုရင်ရက်တစ်ပတ်နှစ်ပတ်ကျော်ပြီးသုံးမှတ်ထဲကိုရောက်ရှိလာပြီးဖြစ်ပါတယ်။မကြခင်မှာလုပ်ငန်းတွေပြန်ဖွင့်ပြီးလုပ်ငန်းတွေပြန်ဝင်ကြရတော့မှလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါ။အိမ်ထဲကအိမ်မြေမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့အတိုင်းပိုပြီးကြမ်းမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမေးနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ရပောင်းများစွာအိမ်မြေမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်။ပျော်ပျော်နေပါဝါသနာပါရာတစ်ခုခုကိုပြုလုပ်ပါပေါ့နော်ဥပမာသချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုံးပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုလျှော့ချနိုင်ပါတယ်။အဲဆောင်ရံတွေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရတာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့ live လုပ်တဲ့ဟာတွေကိုရှောင်ကြဉ်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်။နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကြဉ်တဲ့ ਨੇ နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်ထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကြဉ်တဲ့ဒါကြောင့်မလို့ WHO ကဘယ်လိုအကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်။စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ်
။ကိုလတ်လှူရှာမှုပြုလုပ်တာဟာသွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါ။အိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်။အင်းနေအောင်နေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုလည်းလှူရှာမှုတွေဟာဒူးနဲ့ဒူးအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။သိလက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလို့ကိုလည်းလှူရှာမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အင်းနေမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအင်းနေမှာနေရတာကြတဲ့အခါမှာသွေးလက်ပတ်မှုညှော်နေခြင်းကြွက်သားအားလျော့ခြင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှူရှာမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လဲရပါတယ်သို့တော့ကိုဗေးနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလည်းလှုပ်ရှားလိုရပါမယ်နှာခေါင်းစည်းတက်ထားပါမယ်အိမ်ထဲမှာရှိတဲ့အနေနဲ့ကတော့သွေးပူလေ့ကျင့်ခန်းခေါင်းခါခြေလက်စသည်အားဖြင့်လေ့ကျင့်ခန်းပြင်လှေကားရှင်လှေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ချိန်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ်ဒီကိုလဲလှူရှာနဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်းလဲနေခြင်းတွေကိုရှောင်ကျင်သင့်တယ်အများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားချက်လေးတွေလည်းရှိပါတယ်ဒါတော့ကိုလဲလှူရှာနဲ့ပတ်သက်တာပါ
တကယ်လို့တကြံပိတ်ရတွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်တမျှရှောင်ကျင်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးယောဂကုသမခံကြရအောင်တတိထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒ တကယ်လို့တကြံပည့်ရပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ရောဂါပိုးကူးဆက်မခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါတယ်လို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်ဆိုကအခုလိုပြောပါတယ်
အခုဒူလိုင်းတည်တဲ့မက်စတက်ရမယ်လက်စီရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်ထိုင်တော့မသွားပဲနေရမယ်
ကြံပည့်ရကျွလွန်ပြီးတဲ့နောက်မှာရုံးပည့်ရတွေကိုထပ်မံတွေးချက်ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြံ့ကြံ့မမာဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြံ့ကြံ့မမာဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။အိမ်ထဲမှာနေလာကြလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောက်ချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်။တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလုပ်ဆောင်ပြီးစိတ်ရောကိုယ်ပါကျန်းမာနေအောင်ကူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ်
။မိမိကိုယ်ခံစနစ်ညင်စီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါအရေးဝါးဝါးအိပ်ပါကိုလည်းလှုပ်ရှားလေ့ကျင့်မှုရသမျှရသလောက်လုပ်ပေးပါစိတ်ရေးထားပြောပြောနေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပြောပြောနေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းကြီးနဲ့မိတ်ဆွေပေါင်းတင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမကစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုပါထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခရီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါ Bloggerie ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျမဆင်မြတ်မွန်ပါCOVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံအပအဝင်နိုင်ငံတော်တော်များများမှမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့ညွှန်ကြားချက်တွေထုတ်ထားကြပါတယ်။ဒီလိုအခြေအနေမျိုးမှာကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့ဘလောက်အရေးကြီးသလဲဆိုတာကိုယောဂနည်းပြတယောက်နဲ့ဆွေးနွေးထားပါတယ်။ American ပြည်ထောင်စု Missouri ပြည်နယ် Columbia မြို့က Body Refinery ချက်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေကပုံမှန်လိုမျိုးသွာလာလှုပ်ရှားမှုတွေနှဲသွားချိန်မှာကျန်းမာရေးနဲ့အညီနေဖို့သိအရေးကြီးတယ်လို့အကြံပြုထားပါတယ်။
အခုဒီလော့ခ်ဒေါင်းတွေကဒီမြို့မှာလည်းဖြစ်နေတော့ပုံမှန်ထက်စာလို့ရှိရင်လှုပ်ရှားမှုတွေနေသွားတယ်အိမ်မှာနေတာတွေကြာလာတဲ့အခါကျတော့ဒီစိတ်ဖိစီးမှုတွေများတယ်လိုအပ်လို့အပြင်ထွက်ရမယ်ဆိုလို့ရှိရင်တော့ကြောက်ရွံ့ဆိုးရိမ်မှုတွေများတဲ့အတွက်ဒီဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကိုကောင်းကောင်းမွန်မွန်ဆက်လက်ထိန်းသိမ်းနေထိုင်သင့်တယ်အဲ့တော့ကိုလက်လှုပ်ရှားမှုအတွက်ကဒီလေ့ကျင့်ခန်းလုပ်ပေးတာကသွေးလည်ပတ်မှုတွေအတွက်အထောက်အကူဖြစ်တယ်ဒီကိုလက်လှူရှာမှုလုပ်တယ်ကဘာလို့လေ့ကျင့်ခန်းလုပ်ဖို့ကဘာလို့အရေးကြီးလဲဆိုလို့ရှင်ဥမာတစ်ခုပေးချင်တာဟိုအမေက84နှစ်ပေါ့နော်သူ့မှာဆိုရင်စီဂျိုရှိတယ်သွေးတို့ရှိတယ်ဂျင်းမို့ပုံမှန်အနည်းဆုံးတစ်ပတ်ကို3-4ရက်သွားတယ်အနည်းဆုံးနာရီဝက်တော့တစ်နေ့လမ်းကိုသူပုံမှန်လျှောက်လေးရှိတယ်အခုဂျင်းနေပိတ်ထားလို့အိမ်မှာနေရတယ်ဆိုပေမဲ့လည်းရအောင်ပုံမှန်တိုင်းလှုပ်ရှားမှုလေးတွေကိုလုပ်ပေးတယ်စားတော့နေထိုင်တာလည်းသူ့ရဲ့ routine အတိုင်းမပြတ်အောင်တက်နိုင်သလောက်ကိုနေထိုင်စားတော့တာမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်သူ့ရဲ့စီဂျိုတို့သွေးတို့ကကောင်းကောင်းမွန်မွန်ပဲအကုန်လုံးထိန်းထားနိုင်တာပေါ့နော်အဲ့တော့ဒီကျန်းမာရေးလုပ်တယ်ဆိုတာငယ်ရွယ်တဲ့သူတွေမှမဟုတ်ဘူးဒီလူကြီးတွေလည်းဒီလှုပ်ရှားရှားနေသင့်တယ်အကျိုးအမြတ်အများကြီးရှိတယ်ဒီစိတ်ပိုင်းဆိုင်ရာကြတော့ဟိုတရားမှတ်တာတို့ဒီအထူးသဖြင့်အခုဒီ COVID-19 က respiratory နဲ့ပတ်သက်တဲ့ပြဿနာမျိုးတွေရှိတဲ့အတွက် deep breathing လို့ခေါ်တဲ့အသက်ရှူလေ့ကျင့်ခန်းလုပ်ပေးတာပေါ့အသက်ပြင်းပြင်းရှူတယ်ဆိုတဲ့ဥစ္စာမှာယောဂနီးနဲ့ရှူတာရှိတယ်တရားမှတ်တဲ့အခါမှာ Oxford ဆရာတော်ဒုတိယမသားမိသူအများကြီးလေ့ကျင့်ပေးတာတွေလည်းရှိပါတယ်သူတရားဟောတဲ့အထက်မှာတွေလည်းပါတယ်အဲ့လိုအသက်ကို1ကနေ5အထိရှူသွင်းအသက်အောင်ထား1ကနေ5အထိအောင်ထားအသက်ကိုဖြည်းဖြည်းချင်း1ကနေ5အထိရည်တွက်ပြီးရှူထုတ်အဲ့လိုပုံစံမျိုးနဲ့လေ့ကျင့်ခန်းလုပ်ပေးတာလေးတွေကလည်းကောင်းတယ်အဲ့ဒါဒီစိတ်ဖိစီးမှုအများကြီးရောကြစေတယ်နောက်အရေးကြီးတဲ့တစ်ခုက immune system လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ခံစွမ်းအားအဲ့ဒါလည်းအားကောင်းနေဖို့လိုအပ်တယ်စိတ်ဖိစီးမှုဒီကိုယ်ခံစွမ်းအားကိုရောကြစေတယ်တဲ့ဒါပြင်ကျန်းမာရေးပညာရှင်တွေအများအားထောက်ပြရတဲ့အချက်ဖြစ်တယ်အဲ့တော့ဒီကျန်းမာစွာနေထိုင်စားသောက်ဖို့ကအရန်အရေးကြီးပါတယ်
ဆိုခုနကဒီမဟုတ်ဝေပြောသွားတဲ့အထဲမှာဆိုရင်ဒီနေ့ထိုင်စားတော့တာတိတ်အရေးကြီးတယ်လို့ပြောပါတယ်ဆိုတော့အခုလက်ရှိမှာဘာတွေတွေ့နေရလဲဆိုတော့လူမှုကွန်ရက်တွေမှာဘာတွေမြင်ရလဲဆိုတော့လူတွေကအပြင်လဲတိတ်အရင်လိုမထွက်နိုင်ကြဘူးမသွားကြတဲ့အခါကျတော့အိမ်မှာပဲအစားတောက်တွေမျိုးစုံလှုပ်ရှားနေတဲ့ပုံတွေလူမှုကွန်ရက်တွေပေါ်မှာတော်တော်လေးမြင်နေရတယ်လေတနေ့တနေ့သူတို့ဘာချက်စားလိုက်တယ်ဘာတွေစားလိုက်တယ်ဆိုတဲ့ဟာမျိုးဓာတ်ပုံတွေတင်နေကြတော့အဲ့လိုမျိုးစားတဲ့အခါမှာပေါ့နော်ကိုကကိုရဲ့ကျမ်းမာရေးနဲ့တင်းတင်းမြတ်တာအောင်စားဖို့ရောဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
်ပုံမှန်လှုပ်ရှားအလုံးမရှိတော့လို့ပို့ပြီးအားတဲ့အချိန်တွေထွက်လာတယ်ဆိုလို့ရှိရင်လူတွေကဟိုအစားတွေစားမိတယ်ဆိုတဲ့ဟာမှာစားတဲ့ဟာမှာနှစ်မျိုးရှိတယ် emotional hunger နဲ့ physical hunger ဆိုတာရှိတယ် emotional hunger ဆိုတာဘာလဲဆိုတော့စိတ်ကြောင့်စားနေတာဟိုပြင်းရင်စားတယ်ပျော်ရင်စားတယ်ဝမ်းနည်းလို့စားတယ်စိတ်ဖိစီးမှုတွေများလို့စားတယ်တကယ်စားတာမဟုတ်ဘူးနောက်တစ်ခု physical hunger ဆိုတဲ့ဟာကြတော့ခန္ဓာကိုယ်ကတကယ်ကိုအားအင်ကုန်ခန်းသွားလို့စီကုန်ပြီဆိုတာမျိုးပြတယ်လို့မျိုးဒီလက်တွေတုံလာမယ်လူကခေါင်းနေမူးလာတယ်လို့မျိုးဖြစ်မယ်ချွေးစည်းတွေဘာတွေပြန်လာမယ်ခန္ဓာကိုယ်ကဒါဒီစီဂိတ်မှာ empty ပြတယ်လို့မျိုးပေါ့အချက်စပြနေပြီအဲ့ဒါမျိုးဆိုမှတကယ်စားတာမျိုးဖြစ်တယ်အဲ့တော့အခုဒီမှာဒီဘယ်နှကြိမ်မှမသိဘူးရေခဲသစ်တာဖွင့်မိတယ်အရန်နေချက်စားတယ်စားပြင်းစားရင်ဆိုတော့ဒါတွေကဒီနည်းနည်းလေးမစားခင်မှာကိုတကယ်စားတာလားသိကြအောင်စဉ်းစားလိုက်ရေလေးတောက်ကြည့်လိုက်တခါလေးရေစားတာလဲကိုအုံနောက်မှာသတင်းပို့ခံရတာစားတယ်ဆိုတာမျိုးနဲ့ဖြစ်တယ်ဆိုရင်ဒါရေတောက်လာရင်ဗိုက်စာပြေသွားတာရှိတယ်။နောက်စားတဲ့အခါမှာတင်းတင်းမျှတာတဲ့အစာအုပ်စုတွေပေါ့နော်အားလုံးကိုဘာပဲစားစားမျှတာအောင်စားဖို့အရေးကြီးတယ်လို့စားတဲ့ပမာဏကိုလည်းအဓိကဟိုဂရုပြုသင့်တယ်။အရန်အများကြီးတွေစားလိုက်ရင်တဖြည်းဖြည်းနဲ့ဥကျဲပြီးတော့တကယ်တမ်းကိုယ့်ရဲ့ဒီအားလုံးငကိုအလုတ်တွေပြန်သွားတော့မယ်ဆိုတဲ့အချိန်ကျရင်ကိုအရန်နေစားထားတဲ့ဟာအဲ့ဒီအချိန်မှာပြန်ထိမှုခက်သွားပြီဆိုရင်ဒါကိုပဲစိတ်နှောက်ရှက်ဖြစ်မှာဆိုတော့ဟိုအမြဲတမ်းလေးဟိုချင့်ချိန်ပြီးတော့ပေါ့နော်စားတော့နေထိုင်သင့်ပါတယ
်အမေရိကန်ပြည်တော်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က body refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မဟုတ်ဝေဖြစ်ပါတယ်lockdown လောက်ထားချိန်မျိုးမှာကိုယ့်ရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားပေမဲ့စိတ်ကျန်းမာရေးကိုယ်ကျန်းမာရေးအတွက်ဂရုစိုက်နေမယ်ဆိုရင်အ ਨੇ ဆုံးတော့ယောဂါတွေကိုခုခံနိုင်မဲ့ကိုယ်ခံစွမ်းအားတွေရှိနေမယ်ထင်ပါတယ်ရှင်ကျွန်မဆုမြတ်မော်ပါအခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါဥရောပဒေသမှာကိုရိုနာဗိုင်းရပ်စ်ကာယကကူးစက်မှုကျဆင်းနေတာဒါမှမဟုတ်ဆက်မတိုးပဲတည်ငြိမ်နေတဲ့ပုံမျိုးတွေ့နေရပါပဲ။ဒီယောဂါဘို့ဟာလူတွေကြားအထင်အတော်ကြားဆက်ပြီးရှိနေနိုင်တယ်လို့ဒလွေးရှိုးကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကဗိုလ်တပုနဲ့မှသတိပေးလိုက်ပါတယ်။နိုင်ငံအများစုမှာဒီကာယောဂါဟာအခုမှကနဦးအဆင့်မှရှိနေသေးတယ်လို့ဒီကာယောဂါဓာတ်ကိုအစောဆုံးခံရတဲ့နိုင်ငံတချို့မှာယောဂါအကူးဆက်ခံရသူဥယေပိုးပြီးတိုးလာနေတာကိုအခုစပြီးမြင်နေရတဲ့အတွက်သတိထားကြဖို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ် John Hopkins တက္ကသိုလ်စစ်တမ်းအရဗိုလ်တဖူးနယ်မှာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်းက2သန်း6သိန်းကျော်ရှိနေပြီးသေဆုံးရသူပေါင်းက3သိန်း8သောင်းကျော်ရှိနေပါတယ်ပါရှန်ပင်လယ်ကွေ့ဒေတာမှာပြီးခဲ့တဲ့သတင်းပတ်ထဲအီရန်နဲ့အမေရိကန်ရေတပ်တင်းမော်တွေထိတ်တိတ်တွေ့ပြီးပြဿနာတွေဖြစ်ခဲ့တဲ့နောက်အီရန်တင်းမော်တွေကိုအခြေအနေအရစီးရီးတိုက်ခိုက်ခွင့်ပြုတဲ့အမိန့်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗိုလ်တပုနေမှာချမှတ်ပေးလိုက်ပါတယ်။တကယ်လို့ဒီပင်လယ်ပြင်မှာအမေရိကန်သင်္ဘောတွေကိုအီရန်ဘက်ကအနှောက်အယှက်ပေးဟန်တားမှုတွေလုပ်လာရင်အီရန်စစ်သင်္ဘောမှန်သမျှကိုဖျက်ဆီးပစ်ဖို့အမေရိကန်ရေတပ်ကိုသူအမိန့်ပေးခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာ WHO မော်တော်ယာဉ်တစ်စီးပစ်ခတ်တိုက်ခိုက်ခံရတဲ့အတွက်ပြစ်တင်ရှုံချကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကဗိုလ်တပုနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးတည်ဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတဦးတန်းရခဲ့တာဖြစ်ပြီးဆိုးရတဲ့ဒီလောက်ရကအရက်သားတွေကိုအကာအကွယ်ပေးဖို့လိုနေတာနဲ့ရခိုင်ပြည်နယ်တွင်အပြစ်ခံရရှိဖို့လိုအပ်နေတာတွေကိုထင်ထင်ရှားရှားပြလိုက်တာလို့လည်းဖော်ပြထားပါတယ်။ American Bureau of Nation Jay ဝန်ကြီးဌာနဝန်ကြီး Mike Pompeo ကကမ္ဘာတဝန်းတရားမဝင်တော်ရင်ထရီဆန်ဈေးတွေပိတ်သိမ်းဖို့အတွက်တောင်းဆိုလိုက်ပါတယ်။ဒီဈေးတွေကိုအပြီးတိုင်ပိတ်သိမ်းပေးဖို့တိယပေါဝင်တခြားနိုင်ငံတွေကိုဝင်ကြီးပုံပြူကတောင်းဆိုလိုက်တာပါ။ချစ်တဲ့ပြည်နေမနေခင်တဲ့တဲ့တွေကတော့ဒီလောက်ပါပဲရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.